Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြတ်ခင်ဗျာ။ဩဂုတ်လ16ရက်ဗုဒ္ဓနေ့ညပိုင်းဗီအိုမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ30နဲ့လိုင်းနိုမီတာ51နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါလိမ့်မယ်။ဒီကနေ့မှာအစီအစဉ်မူအဖြစ်ကျွန်တော်ဇုံဝလန်ကဆောင်ရွက်ပေးသွားပါမယ်။
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုင်းနဲ့တူပြပြပေးသွားမှာပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ UN OCHA ရဲ့အကြီးအကဲနဲ့စစ်ကောင်စီဥက္ကဋ္ဌနေပြည်တော်မှာမနေ့ကတွေ့ဆုံခဲ့ပါတယ်နိုင်ငံတကာဖက်ရှင်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ H&M ရဲ့အလုပ်သမားအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနေပါပြီ Move Forward Party ခေါင်းဆောင် Peter ကိုဝင်ကြီးချုပ်အဖြစ်နောက်တစ်ကြိမ်အဆိုပြုတာကိုပယ်ချခံလိုက်ရပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာသတင်းတွေပြီးဒီကနေ့နားဆင်ကြရမယ့်သတင်းပေးပို့ချက်တွေမှာဆိုရင်တော့မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနှိုင်းရေးယုံအကြီးအကဲနဲ့စစ်ကောင်စီဥက္ကဋ္ဌတို့ဒီကနေ့တွေ့ဆုံခဲ့ကြတဲ့သတင်းနဲ့အတူ
ဒီရွာတွေကိုလက်ချက်ကြီးကြီးနဲ့ဆက်ကြည့်ကြည့်ဖြစ်တာပေါ့အဲဒါပြည်သူတွေရှိတဲ့အုပ်ချုပ်ကြတာလူငါးယောက်ပြည်ထောင်တာရကြပြီးတော့ကလေးတယောက်ပြည်သွားတယ်
လက်ပတောင်းတောင်ချင်းနေစီမံကိန်းအနီးမှာစစ်ကောင်စီဘက်ကပြစ်ခတ်မှုတွေကြောင့်ထိခိုက်ဒေဆုံးမှုတွေရှိတဲ့အကြောင်းသတင်းပေးပို့ချက်အပြည့်စုံကိုနှာစင်ကြပါမယ်။အဲ့နောက်မှာတော့အများဝရီအနီးကတိုက်ပွဲတွေကြောင့်ထမ်းဘက်မှာလုံခြုံရေးတွေတင်းကျပ်နေတဲ့အကြောင်းဖက်ကမြို့မြေပြိုတဲ့နေရာကနေအလောင်းတချို့ဒီကနေ့ထမ်းမှန်တွေ့ရှိတဲ့သတင်းနဲ့အတူချင်းပြည်နယ်မှာရေကြီးမြေပြိုမှုတွေဖြစ်နေတဲ့သတင်းပေးပို့ချက်တွေနှာစင်ရပါမယ်။ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားမှာပါ။အခုအရင်ဆုံးတော့ဗိုလ်ထုနေညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုမခင်လေးနဲ့အတူကျွန်တော်ဇော်ဝင်းလိုင်ကပဲတင်ပြပေးပါမယ်ခင်ဗျာ။
ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံ UN OCHA ရဲ့လူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွင်းမှုချုပ်လည်းဖြစ်အရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာပေါင်းစပ်ညှိနှိုင်းရေးမှုလည်းဖြစ်တဲ့ Martin Griffiths ဟာမနေ့ကမြန်မာနိုင်ငံကိုရောက်ရှိလာခဲ့ပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့အတူစစ်ကောင်ဆောင်တချို့နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရဲ့လူသားချင်းစာနာမှုကူညီပေးရေးလုပ်ငန်းတွေမှာစစ်ကောင်စီရဲ့ကန့်သက်ပိတ်ပင်မှုတွေကိုဝေဖန်ပြီးအကူအညီတွေလွတ်လပ်ပေးခွင့်ရဖို့အတွက်ကုလသမဂ္ဂကတိုက်တွန်းနေချိန်မှာပဲလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂအကြီးအကဲနဲ့မြန်မာစစ်ကောင်စီကိုတွေ့ဆုံခဲ့တာဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးဆိုင်ရာကိစ္စရပ်တွေမှာပုံမူပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့တယ်လို့ထုတ်ပြန်ထားပါတယ်။အရင်ကတော့ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံမှာချမှတ်ထားတဲ့ဥပဒေတွေကိုလိုက်နာပြီးသူတို့နဲ့လက်တွဲလှုပ်ဆောင်မှသာကုလသမဂ္ဂဘက်ကအကူအညီတွေကိုလက်ခံမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောခဲ့ဘူးပါတယ်။ UN OCHA အကြီးအကဲ Martin Griffiths ဟာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပြင်စစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဦးတန်းဆွေ၊ပြည်ထောင်စုဝန်ကြီးဒုတိယဝန်ကြီးဗိုလ်ချုပ်ကြီးရာပြည်၊ပြည်ထောင်စုအစိုးရအဖွဲ့ယုံဝန်ကြီးဌာန2ရဲ့ပြည်ထောင်စုဝန်ကြီးဦးကိုကိုလှိုင်တို့နဲ့လည်းတီးခြားစီတွေ့ဆုံခဲ့တဲ့အကြောင်းစစ်ကောင်စီသတင်းတွေမှာဖော်ပြထားပါတယ်။ဒါပေမဲ့ဒီတွေ့ဆုံမှုတွေနဲ့ပတ်သက်လို့ UN OCHA ဘက်ကတော့ထုတ်ပြန်ချက်တစုံတရာထုတ်ထားတာမတွေ့ရသေးပါဘူး။ဒီကနေ့နေပြည်တော်ကနေရခိုင်ပြည်နယ်ကိုခီးဆက်ဖို့ရှိတယ်လို့ကုလသမဂ္ဂသတင်းအရင်းမြစ်တွေကတဆင့်သိရပေမဲ့ဘယ်နေရာတွေကိုသွားပြီးဘယ်သူတွေနဲ့တွေ့ဆုံမလဲဆိုတာအသေးစိတ်မသိရသေးပါဘူး။မောခမုံတိုင်းနောက်ပိုင်းအရေးပေါ်အကူအညီတွေလိုအပ်နေတဲ့ရခိုင်ပြည်နယ်မှာကုလသမဂ္ဂအပါအဝင်နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေရဲ့လုပ်ငန်းတွေကန့်သက်ခံထားရချိန်မှာတွားရောက်တာဖြစ်လို့ Mr. Martin Griffiths ရဲ့ခီးစဉ်အတွင်းဒီကိစ္စတွေနဲ့ပတ်သက်ပြီးညှိနှိုင်းဆွေးနွေးတာတွေရှိနိုင်တယ်လို့တချို့ကတွက်ဆထားကြပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂအနေနဲ့လူသားချင်းစာနာမှုအကူအညီတွေကိုစစ်ကောင်စီကတဆင့်ပဲသွားမယ်ဆိုရင်တကယ်လိုအပ်နေသူတွေရဲ့လက်ထဲအကူအညီတွေရောက်ဖို့ကတော့မျှော်လင့်ချက်သိမ့်ရှိဘူးလို့အရက်ပတ်လူမှုအဖွဲ့အစည်းတွေကပြောဆိုဝေဖန်နေကြပါတယ်ရှင်။
နိုင်ငံကဖက်ရှင်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ H&M ရဲ့မြန်မာနိုင်ငံကလုပ်ငန်းတွေမှာအလုပ်သမားအခွင့်အရေးချိုးဖောက်မှုတွေရှိနေကြောင်းဆွတ်ဆွတ်ချက်တွေထွက်ပေါ်လာတဲ့အပေါ်စုံစမ်းစစ်ဆေးနေတယ်လို့ကုမ္ပဏီကပြောပါတယ်။စီးပွားရေးလုပ်ငန်းတွေကလူအခွင့်အရေးချိုးဖောက်မှုအခြေအနေတွေကိုစောင့်ကြည့်အခက်ခတ်နေတဲ့ Britain ခြေဆိုင် BHRRC အဖွဲ့ကထုတ်ပြန်လိုက်တဲ့အလုပ်သမားအခွင့်အရေးချိုးဖောက်မှုနဲ့ပတ်သက်တဲ့အစီရင်ခံစာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေပြီးသက်ဆိုင်သူတွေနဲ့အတူပူးပေါင်းပြီးလိုအပ်သလိုပြုပြင်သွားမှာဖြစ်ကြောင်း H&M ကကြေညာချက်ထုတ်ပြန်ပါတယ်။BHRRC အဖွဲ့ရဲ့အစီရင်ခံစာမှာတော့2022ခုနှစ်ဖေဖော်ဝါရီလကနေ2023ခုနှစ်ဖေဖော်ဝါရီလအတွင်းအလုပ်သမားအခွင့်အရေးချိုးဖောက်မှု156ခုကိုဖော်ပြထားပြီးဒီရင်နှစ်က56ခုရှိနေရာကနေဆရာနာသိပြီးနောက်ပိုင်းပိုဆိုးလာတာကိုထောက်ပြထားပါတယ်။အလုပ်သမားအခွင့်အရေးချိုးဖောက်မှုတွေမှာလစာလျှော့တာလစာကိုမတရားသဖြင့်ဖြတ်ယူတာတွေအများစုပါဝင်ပြီးတ တစ်ဖက်သက်အလုပ်ဖြုတ်တာလုပ်ငန်းဝင်အခြေအနေနှိမ့်ကြတာမတရားသဖြင့်အလုပ်ကျင့်တဲ့ပိုခိုင်းတာတွေပါဝင်တယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့အစီအခံစာမှာဖော်ပြပါတယ်ဆွီဒင်အခြေစား H&N ကုမ္ပဏီကတော့မြန်မာနိုင်ငံကလက်ရှိအခြေအနေတွေပေါ်အထူးစိုးရိမ်ကြောင်းနဲ့စံတတ်မှတ်ချက်တွေနဲ့အညီလုပ်ငန်းတွေကိုလုတ်ကင်ဖို့စင်ခုံမှုတွေကြီးမားနေတယ်လို့လည်းကြေညာချက်မှာပြောဆိုထားပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအထက်ကျုပ်စေယုံတွေကအလုံသမားအခွင့်အရေးအခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတဲ့ BHRC အဖွဲ့ရဲ့အစီရင်ခံစာမှာပဲနောက်ထပ်စေယုံ124ခုကချုပ်ဖောက်မှုတွေကိုလည်းဖော်ပြခဲ့ပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာရွေးကောက်ပွဲအနိုင်ရထားတဲ့ Move Forward Party ခေါင်းဆောင် Peter ကိုဝင်ကြီးချုပ်အဖြစ်နောက်တစ်ကြိမ်အဆိုပြုခွင့်အတွက်လွှတ်တော်ကတားမြစ်ထားတဲ့ဆုံးဖြတ်ချက်ကိုပြန်လည်တုံ့သက်ပေးဖို့ရှောက်လဲချက်ကိုဖွဲ့စည်းပြန်ဖွဲ့စည်းပုံအခြေခံဥပဒေရုံးကဒီနေ့ပဲပယ်ချလိုက်ပါတယ်။ဆုံးဖြတ်ချက်ထွက်လာပြီးနောက်လာမယ့်အင်္ဂါနေ့မှာဝင်ကြီးချုပ်တဲ့အတွက်နောက်ထပ်မဲခွဲဖို့ရှိကြောင်းလွှတ်တော်ပြောခွင့်ရကဒီနေ့ပဲကြေညာခဲ့တာပါ။လက်ရှိမှာတော့ထိုင်းနိုင်ငံဟာအိမ်ဆောင်အစိုးရလက်အောက်မှာ၅လကြာရှိနေပြီဖြစ်ပြီးဘရင်ကိုထောက်ခံတဲ့စစ်တပ်နဲ့မဟာမိတ်လွှတ်တော်အမတ်တွေက Move Forward Party ခေါင်းဆောင်ကိုဝင်ကြီးချုပ်အဖြစ်အဆိုပြုချက်ကိုပယ်ချခဲ့ပြီးတဲ့နောက်ပိုင်းတွေကအစိုးရသက်ဖွဲ့နိုင်ခြင်းမရှိသေးပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကတော့ဝင်ကြီးချုပ်အဖြစ်နောက်ထပ်အဆိုပြုဖို့ကိုလက်မခံဖို့လူပုတ်ကို20ကျော်ကကန့်ကွက်ထားတာကြောင့်အခုလိုဆုံးဖြတ်ရတာလို့ပြောပါရယ် Move Forward Party နဲ့မဟာမိတ်တွေကတော့ဝင်ကြီးချုပ်အဖြစ်နောက်တစ်ကြိမ်အဆိုပြုခွင့်မပေးဖို့တားမြစ်ခဲ့တဲ့ဇွန်လ19ရက်နေ့ကလွှတ်တော်ဆုံးဖြတ်ချက်ဟာဥပဒေနဲ့ညီမညီပြန်လည်တုံ့သက်ပေးဖို့ရှောက်လဲခဲ့ကြတာပါ Liberal Muwara ရှိတဲ့ Move Forward Party ဟာလူငယ်နဲ့မြို့ပြလူပုံအတိုင်းဝိုင်းရဲ့အားပေးထောက်ခံမှုအများအပြားကိုရရှိခဲ့ပြီးမေလရွေးကောက်ပွဲမှာအနိုင်ရခဲ့တာလည်းဖြစ်ပါတယ်ဒါပေမဲ့ဘီယင်စနစ်ကိုဝေဖန်မှုတွေကနေအကာအကွယ်ပေးဖို့ရေးဆွဲထားတဲ့ဥပဒေပြင်ဆင်ရေးအစီအစဉ်ကိုကြက်ကြက်ပြန့်ပြန့်ကန့်ကွက်မှုတွေနဲ့အတူ Move Forward Party ဟာအစိုးရဖွဲ့ဖို့လုံလောက်တဲ့ထောက်ခံမှုတွေမရရှိခဲ့တာကြောင့်ထိုင်းနိုင်ငံကြီးမှာအခုချိန်ထိနိုင်ငံရေးပြဿနာတွေပေါ်ပေါက်နေတာလည်းဖြစ်ပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံအတွင်းအမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုတွေဟာရာဇဝတ်မှုဖြစ်တယ်ဆိုတာကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကအတိအမှတ်ပြုစုံစမ်းစစ်ဆေးပေးဖို့နဲ့တာဝန်ရှိသူတွေကိုအရေးယူဖို့ကုလသမဂ္ဂရဲ့ကမ္ဘာတဝန်းပညာရေးဆိုင်ရာအထူးတန်တမန် Gordon Brown ကမနေ့ကတိုက်တွန်းတောင်းဆိုလိုက်ပါတယ
် This is the worst example of the abuse of human rights against girls and women around the world.And if we allow this to happen and continue with
the main clear in the new media အပေါ်မှာအဆိုးဝါးဆုံးလူခွင့်ရေးချိုးဖောက်မှုဖြစ်ပြီးဒါကိုဆက်ပြီးခွင့်ပြုမယ်အရေးမယူဘူးဆိုရင်တခြားသူတွေကလည်းအလားတူအခွင့်ရေးချိုးဖောက်မှုတွေလွတ်လာလိမ့်မယ်လို့သူကအသတိပေးပြောကြားခဲ့တာပါအနည်း20ကြာစစ်ပွဲအပြီးအမေရိကန်ဥဆောင်တဲ့တပ်ဖွဲ့တွေပြန်ဆုတ်ခွာသွားချိန်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေအာဏာပြန်ရယူခဲ့တဲ့နှစ်နှစ်ပြည့်သွားတဲ့အချိန်အမျိုးသမီးတွေအပေါ်ခွဲခြားမှုတွေကိုအရေးယူစုံစမ်းဖို့ ICC ရှင့်နေကာရင်ခန်စီကိုသူစာရေးတိုင်ကြားထားတဲ့အကြောင်းလဲအထူးတန်တမာဘရောင်းကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံမှာအသက်7နှစ်ကျော်တဲ့မိန်းကလေးတွေကြောင်းတက်စာသင်ခွင့်တာလီဘန်တွေကခွင့်မပြုပါဘူးအကူအညီပေးရေးအဖွဲ့အစည်းတွေမှာအမျိုးသမီးတွေပါဝင်လို့လှုပ်ခွင့်ပိတ်ပင်တယ်လို့အလားပြင်ဆိုင်တွေပိတ်တာပန်းချန်တွေဝင်ရောက်ခွင့်တားမြစ်တာအုတ်ထိန်သူအမျိုးသားမပါဘဲခီးသွားခွင့်ပိတ်ပင်တားမြစ်တာတွေလှုပ်ထားပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုက်ဒိုမီတာ32 kHz 9303ညနဲ့9383ညလိုက်ဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုက်လိုက်မီတာ190 kHz 1505ညလို့ထုတ်လင်းပေးနေပါတယ်ခင်ဗျာ
ဘုဒ္ဓညဗီယိုရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်ရုရှားရဲ့ညဘက်မှာ drone နဲ့တိုက်ခိုက်မှုကြောင့် Ukraine နိုင်ငံတောင်ပိုင်း Odessa ဒေသကစိတ်ကန်းတစ်ခုမှရှိတဲ့ကောက်နှံတိုးလောင်းတဲ့အခြေခံအဆောက်အုံတွေပျက်စီးခဲ့တယ်လို့ Ukraine အာဏာပိုင်တွေကဒီကနေ့ပဲပြောလိုက်ပါတယ်။ Ukraine သမ္မတရုံးအရာရှိချုပ် Andriy Yermak ကတော့ဒီတိုက်ခိုက်မှုဟာဒဏ်ညွတ်မြစ်ကမ်းရှိစိတ်ကန်းကိုပိတ်မထားတိုက်ခိုက်ခဲ့တာလို့ Telegram မှာရေးသားထားပါတယ်။ Odessa ဒေသအုပ်ချုပ်ရေးမှူးကတော့ဒီတိုက်ခိုက်မှုကြောင့်စိတ်ကန်းရှိဂိုဒေါင်တွေနဲ့စပါးတိုးလောင်းရုံတွေပျက်စီးသွားပြီးမြေတေဆုံးဒဏ်ရာရသူမရှိကြောင်းနဲ့ Ukraine leader ကတော့ Russia ရဲ့ drone 17စင်းကိုပြစ်ချနိုင်ခဲ့တယ်လို့ Telegram မှာပြောကြားခဲ့ပါတယ်။ Russia က Odessa နဲ့ Mykolaiv ကိုပိတ်မထားပြီး Iran လို့ရှိတဲ့ drone တွေနဲ့တိုက်ခိုက်ခဲ့ပြီးမြေ Ukraine စစ်တပ်ကတော့သူ့ရဲ့လေကြောင်းရန်ကာကွယ်ရေးအဖွဲ့တွေက drone 13စင်းကိုညာရင်းချင်းပြစ်ချနိုင်ခဲ့တယ်လို့ပြောပါတယ်ရှင်။
နိုင်ဂျာနိုင်ငံအနောက်ပိုင်းမှာဂျီဟာဝါရီစစ်သွေးကြွတယ်လို့မတင်ကားသူတွေရဲ့တိုက်ခိုက်မှုကြောင့်စစ်သား18ယောက်သေဆုံးသွားကြောင်းကာကွယ်ရေးဝန်ကြီးဌာနကမနေ့နောက်ပိုင်းမှာအတည်ပြုလိုက်ပါတယ်။မာလီနဲ့ဘာကီနာဖာဆိုနိုင်ငံတွေနဲ့နယ်စပ်ချင်းထိစပ်နေတဲ့ကူတူဂူမြို့မှာတပ်ဖွဲ့ဝင်တွေခြုံခိုတိုက်ခိုက်ခံခဲ့ရတာလို့လည်းထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။တ တိုက်ခိုက်မှုကြောင့်နောက်ထပ်စစ်သား20လောက်ဒဏ်ရာရခဲ့ပြီးတေကြီးထိခိုက်သူတွေကိုနေရာမေမျိုးကိုပြောင်းရွှေ့ပေးထားတယ်လို့လည်းပြောပါတယ်။နိုင်ဂျာတပ်ဖွဲ့တွေကစစ်သွေးကြွ100ကျော်ကိုအသိမိခဲ့တယ်လို့လည်းပြောပါတယ်။နိုင်ဂျာမှာစစ်တပ်ကအာဏာသိမ်းပြီးသတင်းသုံးပတ်အကြာမှာအခုလိုတိုက်ခိုက်မှုနဲ့ကြုံရတာဖြစ်ပါတယ်။အာဏာသိမ်းစစ်ကောင်းဆောင်တွေကတော့ဖယ်ရှားခဲ့တဲ့ရွေးကောက်ခံအစိုးရလက်ထက်မှာစစ်သွေးကြွတွေကိုထိန်းချုပ်နိုင်စွာမရှိခဲ့တာကြောင့်အခုလိုတိုက်ခိုက်ခံရတာလို့အပြစ်တင်ထားပါတယ်ခင်ဗျာ။
မြောက်ကိုရီးယားနယ်တဲ့နေကြားဖြတ်ပြေးဝင်သွားတဲ့အမေရိကန်စင်တာ Travis King ဟာအမေရိကန်စစ်တပ်အတွင်းလူမဆန်တဲ့နှိမ်ပန်းနှိပ်စက်မှုတွေနဲ့လူမျိုးရေးခွဲခြားမှုတွေကြောင့်မြောက်ကိုရီးယားနိုင်ငံမှာခိုလုံကျင်လာတဲ့အတွက်လာရောက်ခဲ့တာဖြစ်တဲ့ကြောင့်မြောက်ကိုရီးယားအစိုးရပိုင်သတင်းဌာနကဒီနေ့ပဲကြေညာလိုက်ပါတယ်။ဒါဟာအမေရိကန်စစ်သား King နဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကပထမဆုံးအကြိမ်ဝန်ခံအတိအမှတ်ပြုကြေညာတာပါ။သူဟာနှစ်ဖက်ပူးတွဲလုံခြုံရေးယူထားတဲ့နေရာနဲ့အရက်သားတွေလှည့်လည်သွားလာနေတဲ့နေရာတွေကနေတဆင့်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားကစစ်မဲ့ဇုန်နီးကိုဖျက်ပြီးမြောက်ကိုရီးယားနိုင်ငံ내ကိုပြေးဝင်သွားခဲ့တာပါ။ King ဟာနေကြားကိုသူ့သဘောနဲ့သူတမင်ဝင်ရောက်ခဲ့တာဖြစ်တယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်အရာရှိတွေကပြောဆိုထားပြီးစစ်တုံ့ပန်းဖြစ်သတ်မှတ်ဖို့လည်းညင်းဆိုထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုဟဝိုင်ီပြည်နယ်မော်ဝီကျွန်းမှာပြီးခဲ့တဲ့သတင်းပတ်တုန်းကတော်မီလောင်မှုအတွင်းလူ106ယောက်ထဲမှနေတည်ဆုံးပြီးရုပ်အလောင်းတွေဘသူဘဝဆိုတာကိုအနာဘန်တွေကအတည်ပြုရမှာအထောက်အကူပြုစေမဲ့ရွေလျားရေခဲတိုက်ကမနေ့ကတုန်းကရောက်ရှိလာခဲ့ပါတယ်။ဒါမှအနေနဲ့တခြားစက်ကရီယာတွေတုံးပြီးကြံရစ်တဲ့ရုပ်အလောင်းတွေကနေတဆင့်ဘသူဘဝဆိုတာကိုအတည်ပြုဖို့ပညာရှင်တွေဆစ်လွတ်ထားကြောင်းအမေရိကန်ကျန်းမာရေးဌာနအကြီးအကဲဂျိုနသန်ဂရင်းကပြောပါတယ်။မဝီကျုံးပေါ်ကလဟိုင်းနာအရမှာမိလောင်မှုဖြစ်ပြီးတပတ်ကြာလာတဲ့အချိန်မှာမိဘဒုက္ခသည်တွေကိုဟိုတယ်တွေမှာယာယီနေရာချထားပေးပြီးအစားအသောက်ရေတန့်ရေခဲနဲ့တခြားအရေးကြီးလိုအပ်တာတွေကိုလှူဒန်းပေးနေကြပါတယ်။တချို့မြို့ကန်တွေလည်းလျှက်စစ်မီခဏခဏပြတ်တာနဲ့တယ်လီဖုန်းဆက်သွယ်ラインတွေပြတ်တာတွေကြုံနေရပြီးအထောက်ပံ့အကူအညီမရသေးတာတွေလည်းကြုံနေရပါတယ်။ပျောက်ဆုံးနေတဲ့သူတွေကိုရှာဖို့အနှံ့ခံခွေးတွေကိုတုံးပြီးဧရိယာ32ရာခိုင်နှုန်းကိုရှာပြီးပြီဖြစ်ကြောင်းမော်ဝီခိုင်အာနာပိုင်တွေကအမနေ့တုန်းကကြေညာချက်ထုတ်ပြန်ထားပါတယ်။မိဘတန်တင့်ပြန်လည်ထူထောင်ရေးနဲ့ရှင်းလင်းရေးလှုပ်ဆောင်မှုတွေကိုအနောက်ရှက်မပေးခြင်းနဲ့အတွက်သွားဖို့တင့်တော်တာနဲ့အမြန်ဆုံးမော်ဝီတော်မီကြောင့်ပျက်စီးသွားတာတွေကိုစစ်ဆေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဂရော့ဂျီလ်ဘိုင်ဒန်တို့ကလည်းဟာဝိုင်ယီကျွန်းကိုသွားမယ့်အကြောင်းသမ္မတဘိုင်ဒန်ကမနေ့ဩဂုတ်လ15ရက်နေ့မှာပြောဆိုထားပါတယ်ခင်ဗျာ။နောက်ဆုံးရရှိထားတဲ့သတင်းတွေကိုမှတ်ခင်လေးနဲ့အတူတင်ပြပေးကြတာပါခင်ဗျာ။ဒီအမေရိကန်တန်ကနေဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပိပုတ်ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံအကြီးအကဲနဲ့စစ်ကောင်စီတို့ဒီကနေ့တွေ့ဆုံခဲ့ကြတဲ့သတင်းကိုပထမအဆုံးတင်ပြပေးကြပါမယ်။ပြည်တွင်းမှာလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေအပေါ်ကန့်သတ်ခံရမှုတွေကြုံနေရချိန်မှာပဲကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့အကြီးအကဲ Martin Griffiths ဟာမနေ့ကမြန်မာနိုင်ငံကိုရောက်ရှိလာခဲ့ပြီးစစ်ကောင်စီဥက္ကဋ္ဌနဲ့တွေ့ဆုံခဲ့ပါတယ်။မိုခါမုန်တိုင်းအလွန်အရေးပေါ်အကူအညီတွေလိုအပ်နေတဲ့ရခိုင်ပြည်နယ်အတွင်းအရက်ဖက်လူမှုကူညီရေးဆောင်ရွက်နေသူတွေကတော့ကြိုတင်ကြေညာခြင်းမရှိဘဲရောက်လာတဲ့ Mr. Griffiths ရဲ့ခီးစဉ်ကနေအကူအညီတစုံတရာရနိုင်ဖို့မျှော်လင့်နိုင်ချက်သိမရှိကြောင်းပြောပါတယ်။ရခိုင်ကလာတဲ့သတင်းပေးပို့ချက်ကိုအခြေခံပြီးတော့မဆုမုံကပြောပြပေးပါမယ်ခင်ဗျာ
။ဆိုက်ကလုန်းမိုခါမုန်တိုင်းတိုက်ခတ်ခဲ့ပြီးတဲ့နောက်ပိုင်းအရေးပေါ်ကူညီတွေလိုအပ်နေတဲ့ရခိုင်ပြည်နယ်အပြင်တိုက်ပွဲတွေပြင်းထန်နေတဲ့ပြည်တွင်းနဲ့တိုင်းရင်းသားဒေသတွေမှာကုလသမဂ္ဂအပါအဝင်နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေရဲ့လုပ်ငန်းတွေကန့်သတ်ခံထားရခြင်းမှာအခုလိုမျိုး UNOCHA ရဲ့အကြီးအကဲနဲ့စစ်ကောင်စီဥက္ကဋ္ဌတို့တွေ့ဆုံတာကဒီလိုကန့်သတ်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးညှိနှိုင်းမှုဖြစ်နိုင်တယ်လို့ယူဆရပေမဲ့တစုံတရာတိုးတက်မှုမြင်ရဖို့တော့မျှော်လင့်ချက်သိမရှိပါဘူးလို့အရက်ဖက်လူမှုကူညီရေးအဖွဲ့တွေကပြောဆိုကြပါတယ်။ရခိုင်အရက်ဖက်အဖွဲ့တစ်ခုကတာဝန်ရှိသူတဦးက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ပြောရမယ်ဆိုရင်ဒီစစ်ကောင်စီဘက်ကတို့ရဲ့စစ်မင်းစစ်ကဲဥပဒေနဲ့ညီပေါ့အဲ့လိုနေထားမှာလောက်ဆောင်နိုင်မှာတို့ဘက်ကခွင့်ပြုပေးမယ်ဆိုတဲ့အပိုင်းကဒီအစိုးရကိုသူတို့အဲ့ရမယ်ပေါ့သူတို့အပြီးမှအစိုးရစစ်ကောင်စီကတာဝန်ယူပြီးမှဒီဟိုအဆက်ဆက်မျိုးနေတွေ့တယ်ဦးချေဆိုင်ရာကနေသူတို့ဖျက်မယ်ပေါ့ဆိုတော့အဲ့ဒီပိုက်မှာကျွန်တော်တို့ဒီဖက်ကတောင်းနေတဲ့ဒီ INGO ပေါ့နိုင်ငံတကာ NGO တွေနဲ့ဒီ AFF ဖွဲ့စည်းတွေရဲ့ပူးပေါင်းလို့ဆိုကြတဲ့ပိုက်မှာတခါလေးဒါကအဆင်မပြေဘူးပေါ့နော်အဆင်ပြေဘူးဆိုတော့ဒီအတိုင်းပဲအစိုးရဘက်ကသဘောတူပေးမယ်ဆိုရင်တော့ထူးခြားမှုတော့ဘာမှတော့ဖြစ်မလာဘူးဖြစ်မဖြစ်နိုင်ဘူးပေါ့လူထုတက်ကတော့ဘာမျိုးလဲချင်မှတော့ရှိမှာမဟုတ်ဘူးအဲ့တကယ်လို့အစိုးရဘက်ကဒီဆွေးနွေးပွဲနေထားပုံမှာဒီပြည်သူဆောင်တဲ့အခွင့်အလမ်းတွေပေါ်ဆွေးနွေးဘက်ကတဖို့တူပေးမယ်နေထားဆိုရင်တော့ဒီပြည်သူလူထုနေထားမှာတကယ် ဒီနိနာဆုံးရှုံးတော့တဲ့လူတွေအတွက်ကတော့တို့ဒီမဲ့ပုံမှုတွေတော့ပြင်ပြရတော့ကြမှာပေါ့ဆိုတော့တို့တို့တော့ပိုအရှင်ပြတော့မယ်လူထုအတွက်ကတော့အဓိကတော့အဲ့ဒါတော့မျှော်လင့်ချက်ရနိုင်တယ်ပေါ့
ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့လူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွင်းမှုချုပ်မာတင်ဂရက်ဖစ်ဟာကြိုတင်ကြေညာခြင်းမရှိဘဲမနေ့တုန်းကမြန်မာနိုင်ငံကိုရောက်လာခဲ့တာပါစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံချိန်မှာတော့မြန်မာနိုင်ငံတွင်ကိုဗစ် -19 ကပ်ရောဂါဖြစ်ပွားချိန်နောက်မောခဆိုင်ကလုံးမုန်တိုင်းဖြစ်ပွားချိန်ဒီမှာကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့ကူညီပေးမှုနှဲပါခဲ့တဲ့အကြောင်းကိုဆွေးနွေးခဲ့ကြသလိုလက်ရှိပြည်တွင်းငြိမ်းချမ်းရေးကိစ္စတိုင်းရင်းသားဒေသတွေမှာအကူအညီလိုအပ်နေတဲ့ကိစ္စတွေလည်းဆွေးနွေးခဲ့ကြတယ်လို့စစ်ကောင်စီရဲ့သတင်းစာတွေမှာဖော်ပြထားပါတယ်။ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံမှာချမှတ်ထားတဲ့ဥပဒေတွေကိုလိုက်နာပြီးတော့သူတို့နဲ့လက်တွဲလှုပ်ဆောင်မှသာကုလသမဂ္ဂဘက်ကအကူအညီတွေကိုလက်ခံမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုဖြေကြားပူပါတယ်စစ်ကောင်စီအနေနဲ့တင်းကျပ်တဲ့စီးမင်းတွေနဲ့ညှိနှိုင်းမှုတွေကိုလက်ခံဖို့တင်းခံနေရင်နိုင်ငံတကာအကူအညီတွေကတကယ်လိုအပ်နေတဲ့သူတွေစီကိုရောက်ဖို့ခက်နေလိမ့်အောင်မယ်လို့ရခိုင်လူခွေလှုပ်ရှားသူတဦးကလည်း VOA မြန်မာပိုင်းကိုပြောပါဗျာ။
ကျွန်တော်တို့ VK တခါပေါ့နော်ဒီရောရှားရဲ့ဒီကော်ထရီဒရိုက်တာ level ကနေပြီးတော့မှရခိုင်ကိုလာဖြစ်တာရှိတယ်။အဲ့ဒီရှိတုန်းကလည်းသူတို့အော်ဒီဘက်ကနေပြီးတော့မှတခြားတာဝန်ရှိတဲ့သူတွေပေါ့နော်ဒီဆိုအဖွဲ့ဝင်ကြီးတွေလည်းတွေ့တယ်ပေါ့ဒီပြည်ဝင်ရှုပ်လည်းတွေ့တယ်အဲဒါပေမဲ့လည်းတိတ်ပြီးတော့မှတော့ဟိုကျွန်တော်တို့ edition ကလေးကညောင်းနေခဲ့တာပေါ့နော်ဟောဒီဘုကာ small level တက်ပြီးတော့မှဒီတွေ့ဆုံမုံကနေပြီးတော့တခုခုအထောက်အပံ့မှုဆိုပြီးတော့ညောင်းနေခဲ့တာရှိတယ်ဒါပေမဲ့အဲ့လိုမျိုးမဖြစ်လာတဲ့အချိန်ကိုပို့ပြီးတော့မှတင်ကျင်လာတဲ့အနေအထားရှိပြီပေါ့ပြီးခဲ့တဲ့အတွေ့အကြုံအရာဆိုလို့ရှိရင်တော့ကျွန်တော်တို့ TikTok မျောမျောလေးရေးပေါ့နော်မျိုးလင်းရဘူးတစ်ဖက်ကနေပြီးတော့မှဟိုဖြည့်စစ်ရှင်နေပုံစံနဲ့တစ်ဖက်တောက်ဆိုနေပုံစံနဲ့ကြားထဲမှာသူတို့ဘလောက်လောက်ထိဟိုညီနေနေဆွေရလို့ရတယ်ဆိုတာကတော့ဟိုဒါကတော့ကျွန်တော်တို့မသိနေဘူးပေါ့နော်မသိနေဘူးအဲပြည့်နေတာကတော့ဟိုကျွန်တော်တို့လည်းအများကြီးတော့မျိုးလင်းမထားဘူး
စစ်ကောင်စီဘက်ကတော့မနေ့ကတွေ့ဆုံမှုအတွင်းမှာလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကိစ္စတွေပို့ပြီးတော့မှပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့ကြတယ်လို့သတင်းထုတ်ပြန်ထားပါတယ်Mr. Griffiths ဟာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပြင်စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးတန်းစွေပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြည့်ပြည်ထောင်စုအစိုးရအဖွဲ့ရုံးနှင့်ဝန်ကြီးဦးကိုကိုလိုင်လူမှုဝန်ထမ်းကယ်ဆယ်ရေးနှင့်ပြည်လဲနေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာစိုးဝင်းတို့နဲ့လည်းတီးခြားစီတွေ့ဆုံခဲ့ပါတယ်သိမကြခင်တော့ကမောခဆိုင်ကလုံးမုံတိုင်းတန်းဆူဆူဝါဝါခံခဲ့ရပြီးတော့အခုချိန်ထိပြန်လဲထူထောင်ရေးနဲ့လူသားချင်းစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတဲ့ရခိုင်ပြည်နယ်ကိုလည်းဒီကနေ့သွားရောက်ခဲ့ပြီးတော့မနေ့ပြန်မှာတော့မြန်မာနိုင်ငံကနေသူပြန်ပြီးတော့ထွက်ခွာมาဖြစ်ပါတယ်ရခိုင်ခီးစဉ်တွင်မှာတော့ဘယ်နေရာတွေကိုသွားပြီးဘသူတွေနဲ့တွေ့ဆုံခဲ့တယ်လဲဆိုတာအသေးစိတ်မသိရပါဘူးကျူတင်ကြညာခြင်းမရှိဘဲရောက်လာတဲ့သူ့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ UNOCHA ကအခုချိန်အထိတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး VOA မြန်မာပိုင်းကဆက်သွယ်မေးမြန်းထားပေမဲ့လည်းအချိန်မီအကြောင်းပြန်ဖြေကြားထားတာမရှိသေးပါဘူးရှင
်မြန်မာနိုင်ငံကိုရောက်နေတဲ့ UNOCHA အကြီးအကဲရဲ့ခီးစဉ်အကြောင်းမဆုမွန်တင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာကင်းပြင်းနဲ့မြောက်မျိုးအနီးတိုက်ပွဲတွေပြင်းထန်ပြီးတဲ့နောက်ထိုင်းဘက်မှာလုံခြုံရေးတင်းကျပ်နေတဲ့သတင်းကိုလည်းတင်ပြပေးတော့ပါမယ်အခုတော့လက်ဘရောင်းတောင်အနီးဝန်းကျင်မှာအခြေအနေတွေတင်းမာနေတဲ့သတင်းကိုတင်ပြကြပါမယ်လက်ဘရောင်းတောင်ဒေသမှာတရုတ်ဝမ်ပေါင်ချင်းညီထုတ်လုပ်ရေးကုမ္ပဏီကလုပ်ငန်းကွင်တဝိုက်ချန်စီယိုတိုးခတ်တာတွေလက်နက်နဲ့လုံခြုံရေးဖြစ်တင်းတာတွေကြောင့်ဒေသခံတွေနဲ့အခြေအနေတွေတင်းမာနေကြမှာပဲချင်းညီတည်ယူပို့ဆောင်မှုလုပ်ငန်းတွေကိုလည်းကုမ္ပဏီကစတင်လှုပ်ဆောင်လာပါတယ်ချင်းညီတွေတည်ဆောင်လာတဲ့ကုန်ကားတွေကိုစစ်ကောင်စီကလုံခြုံရေးပေးထားပြီးကြေးရွာတွေတဲကိုလည်းချောင်းလန့်ပစ်ခတ်နေတဲ့အတွက်လူသေဆုံးဒဏ်ရာရတာတွေလည်းရှိနေပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးကိုငင်းညာကပြောပြပေးပါမယ်ခင်ဗျာ
။စကိုင်းတိုင်းဆလင်းကြီးမြို့နယ်လက်ဘရောင်းတောင်တရုတ်ကျေးနီထုတ်လုပ်ရေးလုပ်ငန်းခွင်ထဲမှာရှိနေတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံတွေကြားအခြေအနေတွေတင်းမာနေချိန်မှာပဲကုမ္ပဏီကမုံရွာမြို့အထိကျေးနီတွေကိုကုန်ကားရဲတွေနဲ့ဇက်တိုက်တည်ယူနေပါတယ်။မနေ့ကအင်္ဂါနေ့ကစတင်တည်ယူနေတာဖြစ်ပြီးတော့အနီးနားကျေးရွာတွေတဲကိုလက်နက်ကြီးတွေလက်နက်ငယ်တွေနဲ့ပြစ်ခတ်ခြောက်လှန့်ခဲ့တာကြောင့်ဒေဆုံးထိခိုက်တာတွေရှိခဲ့တယ်လို့ဆလင်းကြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကဘိုးစစ်နိုင်က VOA ကိုအခုလိုပြောပါတယ်
။အဲမနေ့ကကတို့ဝမ်ပေါင်းနေပစ္စည်းတွေထုတ်တဲ့တွဲကားတွေဝင်နေကြအဝယ်ထွက်လုပ်တဲ့အချိန်တိုင်းမှာဘေးရန်သူဝဲရရှိတဲ့ကြွားတွေကိုလက်ဆက်ကြီးကြီးနဲ့အခုပြစ်ဖြစ်တာပေါ့။အဲဒါပြည်သူတွေရှိတဲ့အုပ်ချုပ်ကြတာလူငါးယောက်ဖိနှံနေရရပြီးတော့ဆလင်းတယောက်ပြေးသွားတယ်ဗျ။ ဟုတ်ကဲ့တရွာမှာလည်းအဲ့လိုပဲဒီအရာတော်ဟုဝမ်ပေါင်ရဲ့အရှိတကလက်တီရွာဆိုအဲ့ရွာလေးကိုလည်းလက်နဲ့ကြည့်ကြတယ
်ဝမ်ပေါင်ကုမ္ပဏီဟာသူတို့ယူထားတဲ့မြေဧကထဲမှာပဲလုပ်ငန်းလုပ်နေတာမဟုတ်ပဲနောက်ထပ်မြေတွေကိုတိုးယူပြီးခြံစည်းရိုးခန့်နေတယ်လို့အနီးနားကကြေးရွာဒေသခံတွေကပြောပါတယ်ကုမ္ပဏီကိုအကာအကွယ်ပေးဖို့စစ်ကောင်စီရဲ့လက်နက်ကြီးပစ်ကူတပ်တွေအပါအဝင်အင်အားတစ်ထောင်ဝန်းကျင်လောက်ရှိနေကြောင်းလည်းဒေသခံတွေကပြောပါတယ်ဒါကြောင့်ဆလင်းကြီးမျိုးနဲ့အနီးနားကလက်နက်ကင်အဖွဲ30ကျော်ကကုမ္ပဏီကိုလက်တုံပြန်သွားမယ်လို့ပြောဆိုနေတဲ့အတွက်ဒီပတ်ဝန်းကျင်မှာအခြေအနေတွေတင်းမာလာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်စစ်ကောင်စီရဲ့သတိတိုင်းပြောခွင့်ရကတော့ကုမ္ပဏီအနေနဲ့သူတို့ပိုင်နက်ထဲမှာသာခြံစည်းရိုးခတ်တာဖြစ်နိုင်ကြောင်းတိုးခတ်လို့လည်းမရကြောင်း VOA ကိုပြောဆိုခဲ့ပါတယ်ကျင်းနီတဲဖို့အတွက်22ဘိန်ကုံတွဲကားတွေမုံရွာမျိုးကနေထွက်ခွာလာပြီးတရက်ကိုအစီး20လောက်တည်ယူနေတဲ့အကြောင်းဆလင်းကြီးမျိုးကဒေတာကန်တူက VOA ကိုပြောပါရယ
်မနေ့ပိုင်းကိုပြင်းကြတယ်ညပိုင်းကိုပြန်ထွက်အဲ့လိုမျိုးဝင်ထွက်ရှုပ်နေတာကအရှိနေတဲ့ဘာလို့ဟောနေတွဲရင်တော့3တိုင်းနေဆိုတော့22ဘင်းအပုံနဲ့တွဲခိုင်းဒီနေ့လည်းပြစ်တာပဲဒီနေ့လည်းခုဖြတ်ပြီးတော့ပြစ်လို့ဇွားရဲကြာကြပြီလား
2022ခုနှစ်ဒီဇင်ဘာလတုန်းကတရုတ်ဝမ်ပေါင်ကုမ္ပဏီရဲ့ဂျင်းနီတဲယူပို့ဆောင်ရေးအတွက်စစ်ကောင်စီတပ်တွေကလုံခြုံရေးပေးခဲ့တာကြောင့်မုံရွာပသိမ်ကားလမ်းဘေးကဒေသခံ 8,000 လောက်ရှောင်တင်းခဲ့ရပါတယ်။ဒီကနေ့ဗုဒ္ဓဘူးနေ့မှာတော့ခြံစည်းရိုးခတ်တာကိုလက်ဘရောင်းတောင်တုံရွာနားအနီးမှာဝမ်ပေါင်ကုမ္ပဏီကရပ်တန့်ထားပါတယ်။ဆက်ခတ်မယ်ဆိုရင်ပဋိပက္ခတွေဖြစ်လာနိုင်ခြင်းရှိတယ်လို့ဆလင်းကြီးဒေသခံတွေကပြောပါတယ်။သခိုင်းတိုင်းကလက်နက်ကင်အဖွဲ့တွေကလည်းကုမ္ပဏီအနေနဲ့ခြံစည်းရိုးကိုဆက်ခတ်မယ်အနီးနားကကျေးရွာတွေကိုပြစ်ခတ်တိုက်ခိုက်နေမယ်ဆိုရင်ပြန်ပြီးတိုက်ခိုက်သွားဖို့တနင်္လာနေ့မှာပြောထားပါတယ်ဒါနဲ့ပတ်သက်လို့တရုတ်ဝမ်ပေါင်ကုမ္ပဏီဘက်ကရောမြန်မာစစ်ကောင်စီဘက်ကရောတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
လက်ဘရောင်းတောင်ကျေးဒီစီမံခန့်အနေမှာအခြေအနေတင်းမာနေတဲ့အကြောင်းကိုငင်းချမ်းတင်ပြပေးခဲ့တာပါခင်ဗျာအခုတော့မြောက်ဝတီမြို့အနီးတိုက်ပွဲတွေကြောင့်ထိုင်းဘက်မှာလုံခြုံရေးတင်းကျပ်ထားတဲ့သတင်းကိုတင်ပြပေးခြင်းပါတယ်ထိုင်းမြန်မာနယ်စပ်ကင်းပြည်နယ်မြဝတီမြို့အတွင်းမှာမြန်မာစစ်တပ်နဲ့ကရင်မျိုးသားလူမျိုးရေးတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေအကြားနယ်စပ်တခြားတိုက်ပွဲတွေပြင်းထန်နေတာကြောင့်တိုင်းဘက်ချံတပ်ခရိုင်မဲဆောက်မြို့ပေါ်မှာပါလုံခြုံရေးတင်းကျပ်ထားပါတယ်။မနေ့ကတပ်ဒေသအုပ်ချုပ်ရေးအဖွဲ့အရေးပေါ်အစည်းအဝေးခေါ်ယူပြီးလုံခြုံရေးအတွက်ပြင်ဆင်တာတွေလည်းရှိတဲ့အကြောင်းထိုင်းခြေဆိုင်သတင်းတောက်မှအေးအေးမှကသတင်းဖိတ်ပို့ထားပါတယ်ခင်ဗျာ
။အိမ်ကြီးချင်းမြန်မာနိုင်ငံဘက်မှာတိုက်ပွဲတွေပြင်းထန်လာနေတာကြောင့်ထိုင်းရနာပိုင်တွေကမနေ့ဩဂုတ်လ15ရက်နေ့ကတက်ဒေတာအုပ်ချုပ်ရေးအဖွဲ့အရေးပေါ်အစည်းအဝေးခေါ်ယူခဲ့ပြီးလုံခြုံရေးအတွက်ပြင်ဆင်တာတွေလုပ်နေတယ်လို့နယ်စပ်မြို့မဲဆောက်မှာလည်းလုံခြုံရေးတင်းကျပ်စစ်ဆေးတာတွေပို့ပြီးတော့လှုပ်ဆောင်နေပါတယ်။နယ်စပ်မြဝတီမြို့မှာရှိတဲ့လက်ခတ်တောင်တပ်စခန်းကုန်းကိုကရင်မျိုးသားလူမျိုးရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ပူးပေါင်းတပ်ဖွဲ့တွေကတိတ်မကြခင်ကပဲတင်းယူခဲ့ပြီးတဲ့နောက်ဒီစခန်းကိုပြန်လည်ရယူဖို့စစ်ကောင်စီတပ်တွေနဲ့နေသားဆောင်တက်တီကကျိုးပန်းနေတာနဲ့အမျှဒီရပိုင်းအတွင်းမှာပဲနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာနေဆက်တဝိုက်စစ်လေရင်တွေဝဲပြန်နေတာတွေကြောင့်ထိုင်းဘက်ခြံနေဆက်မြင်းကိုကျော်ပြီးလက်နက်ကြီးတွေကြမှာကိုထိုင်းဘက်ကစိုးရိမ်နေတယ်လို့မြန်မာဘက်ကနေတရားမဝင်ဝင်ရောက်မှုတွေပိုများလာမှာကိုလည်းမလိုလားပါဘူးဒါကြောင့်နေဆက်တလျှောက်လုံခြုံရေးစောင့်ချက်စစ်ဆေးတာကင်းလေတာတွေပို့ပြီးတော့လှုပ်လာနေတယ်လို့လဲထိုင်းနယ်စပ်မြို့မဲဆောက်မြို့မှာနေထိုင်နေတဲ့မြန်မာပြည်သားတအူးကသူမြင်တွေ့ခဲ့ရတာတွေကို VOA ကိုပြောပါတယ
်အဓိကအပြင်ထိုင်းနိုင်ငံဒီမဲဆောက်မြို့အခြေဆိုင်အမှတ်36နေကြသောရဲတပ်ဖွဲ့တွေရဲ့အထူးတပ်ဖွဲ့တွေပါပူပေါင်းတပ်ဖွဲ့တွေကနေမြေလုံးကြီးအတွက်ကင်းလေတာတို့ပတ်ကင်းနေလှုပ်နေတာကိုသိရပါတယ်ထိုင်းကတော့ဒီလိုမျိုးဟိုမြန်မာပြည်ကတိုက်ပွဲတွေဖြစ်လာဆိုလို့ရှိရင်တော့သူတို့ထမ်းချောင်းစိုးရင်လို့သူတို့ဒီစခန်းချတာတွေကင်းဆောက်တာတွေဖြည့်ဆည်းတာတွေလုပ်တယ်ပေါ့နော်ဟိုလက်ကြီးနေရှိတယ်အဓိကအဖြစ်ကျွန်တော်တို့တွေ့နေတာဆိုင်ကယ်တွေလည်းစစ်တယ်ဆိုင်ကယ်တွေဆိုသူတို့ဗမာလိုပုံစံမျိုးဆိုလို့စစ်တာတွေ့ရတယ်နောက်စပိန်တွေကိုစစ်တယ်နောက်ပြီးလန်ဒန်လာတွေလည်းစစ်တယ်ဆိုတော့ဇီးရဲတို့မျိုးတော့ဟိုပလိတ်ဆိုင်တွေတော့မတော်ပြီးကြတော့ပတ်တာပေါင်းများတွေ့ရတယ
်မနေ့တုန်းကလည်းမဲဆောက်နယ်မြေဘန်ဝန်တာခန့်ကြီးရွာအမှတ်ခွနစ်ကစက်ရုံ9ရုံကိုထိုင်းနယ်သားဆောင်တပ်ဖွဲ့ဝင်တွေဝင်ရောက်စစ်ဆေးခဲ့ပြီးစစ်ရုံအတွင်တရားမဝင်မြန်မာနိုင်ငံသားတွေလာရောက်နေထိုင်နေခြင်းရှိမရှိစစ်ဆေးခဲ့ပါတယ်။အခုအချိန်မှာထိုင်းစစ်တပ်ဘက်ကနယ်စပ်လုံခြုံရေးကိုစိုးရိမ်ပြီးတင်းကျပ်တာတွေရှိနေတယ်လို့ထိုင်းပြည်သူတွေကြားမှာလည်းမြန်မာဘက်ခြမ်းတိုက်ပွဲတွေကနေထိုင်းဘက်ခြမ်းကိုလက်နက်ကြီးကြီးစံနေစရောက်မှာကိုစိုးရိမ်တာကြောင့်
เนี่ยการเนี่ยอะไรมามันเนี่ยเป็นเต็งสาวเนี่ยจ้าดูดีเลยสิเดี๋ยวสบีแม่สาวมาเนี่ยทายดูกับเปลี่ยนไปเลยเนี่ยเลยโอ้ดีมันแต่ไม่ได้ลงเล่นนะจีบีได้ขนาดที่ทายสุดแต่เรื่องหัวเรื่องทายดีสิบีการออกมาการบอลลูนดีทายดูแลสาวจีนเนี่ยเนี่ยเปลี่ยนสูงจ้าแล้วตัวเป็นเรื่องราวสุดลุ้นเนาะที่พี่เจ้าเนี่ยก็ดีตอนนี้เนี่ยจ้าเนี่ยจ้าก็ได้ขนาดที่ช่วงที่เรื่องก็พี่เจ้าดี
เราอาสกี้อาเป็นเรื่องจริงอะทั้งแบบว่าจ้าเลยจ้าล่าสิเลยบ่เนาะอะไรก็สูรุ่งเองยังไงเนาะจะเจ้าหนี้ไปสุดไปได้หรอในการวิมานชีเดที่ด้านขันยาช่องฟีดาเลวอะไรบ่เนาะทายอะไรอะไรก็ตัวยังไงบ่จ้าเลยจ้าแค่หัวจ้าเลยจ้าไหนบ่เอาความจริงมาบักกันอ่ะโอ้ดีนักข่าวอะไรที่แบบต้องเจออะไรต้องยังไงในชาติอากันอะไรที่แบบมันจะลีนอะไรแต่ทีนี้เลยทั้งปีเดียร์เราต้องจีนเลยบ่เนาะจะเอาตีอะไรก็
ยังนี่สักชาวยังนี่มาหรอไทยเนี่ยมาเนี่ยจะมีอะไรเนี่ยเมื่อสาวเนี่ยจะต้องเลี้ยงชาวเนี่ยเมื่อสาวมีอยู่เนี่ยยังจะพูดวันนี้ฮะยังมาในงานประกันนี่เวลาไหมมีกูแล้วนี่มาเกี่ยนชาสองเจ็ดปีแล้วตัวแล้วลารีกูยังจะเสียนี่ลารีกูตัวยาวอะไรถ้าเป็นไทยเนี่ยมาเนี่ยจะพบรามอยู่เนี่ยจะสาวยังอยู่เนี่ยตัวเองอ่ะโตแล้วนี่มาบ้าลงจงยี่ลีกูโตช้าปีแล้วนี่กูยายไปท้าบุไทยประกาศสองเจ็ดท่าจังกูเลยปีอะไร
ยามาเบก้าสิ่งนี้เนี่ยจะต้องจักก้าแต่พอถึงทางยาดูรีกูรอยาวรีเซียวเนี่ยทั้งเบ็ดที่ผู้สังกูตานี่ได้รีชินี่เลยลุเลยยาวรีจิตาเกนิกาเปียบยาบาลเช่นทั้งยามาเนี่ยจะยามาเนี่ยก็เป็นชามัดก็แต่พอถึงเจ้าทั้งงานจะมาลงจุดนี้ตัวมีชาติอะไรเจ้างูมาเอี่ยมาตรงนี้ไปปุ๊บอะไรบ้างเนี่ยตลอดชีวิตกูน่าเสียนี่จ้าละก็รับฟิวมีมาบ้านสิ่งเนี่ยปุ๊บทุนี่ยาบังทุลุงจะดิบยาบาลเลย ก็เช่นพี่เนี่ยพักการเมืองเนี่ยก็มันน่ามองมามีผิวผีเยี่ยงยากขัดตาเจ้าเจ้าส่งเนี่ยตัวเด็กโอ้ดีกันเนี่ยสั่งเลี้ยงผู้ใหญ่มาแล้วถ้าเราเชื่อเราทำมันด้วยสิบาร์เลยเจ้าส่งเสียงไปตัวนั้นตรงจะชาวสิบีแล้วเราจะมาเราตรงจะตรงเราชาวผู้ใหญ่ทาราพี่บาร์เลยยังคงเอาไปปล่อยพักการเด็ดตัดน่าส่งเชนี่ตัวเด็กโอ้เชื่อคำพี่เราก็ต้องทายกับเจ้าพี่บาร์ไหมครับเนี่ยพักการเมืองเนี่ยอีเมียดายว่าจีว่าอุสุกามันน่ามองมาพี่ก็เลยต
င်းရေကန်အတွင်းမှာမျောပါပျောက်ဆုံးခဲ့တာပါ။အင်္ဂါနေ့ကတော့ဒေဆုံးသူတွေရဲ့အလောင်း25လောင်းကိုရှာဖွေတွေ့ရှိခဲ့ပြီးအဲ့ဒီနေ့မှာ7လောင်းထပ်မံတွေ့ရှိတဲ့အကြောင်းအခင်းဖြစ်ပွားတဲ့နေရာကိုရောက်နေသူတယောက်က VOA ကိုပြောပြပါတယ
်။ဒီနေ့ကအနောက်ထပ်အလောင်း7လောင်းထပ်တွေ့တယ်။ဒါဆိုရင်မနေ့က25လောင်းနဲ့ပေါင်းလိုက်ရင်33လောင်းရှိဒီနေ့တွေ့ရပါတော့။အနောက်ထပ်ဟိုဆက်ရှာနေသေးတယ်။ဒါတော့ဆိုတော့ဒီဖက်ကန်တမျိုးလုံးကလူမှုကေဆယ်ရဲ့အသင်းတွေပေါ့နော်။အဲ၃ရက်စတိုက်ရှိသူတို့調査ရေးရှာဖွေလုပ်ဝင်ကြပါတော့ဆိုတော့33လောင်းတော့တွေ့ထားပြီပေါ့တချို့ဟိုအလောင်းမတွေ့တဲ့အလောင်းပိုင်ရှင်ရဲ့လက်ဆောင်နေရာရှိရပါတော့
အလားတူဖားစံပြုနေရဂူကြီးကေဇယ်ရေးဖွဲ့ဝင်ပြောက်ကလည်းပျောက်ဆုံးနေသူတွေရှိနေသေးတဲ့အတွက်ရှာဖွေကေဇယ်ရေးတွေဆက်လုပ်နေတဲ့အခြေအနေကိုအခုလိုပြောပြပါတယ
်နေ့ရက်25လောင်းဒီနေ့ရက်7လောင်းဆိုတော့33လောင်းနှစ်နာရီလောက်တက်ကြလေကျွန်တော်တို့7လောင်းမြောက်တွေ့ပြီခုတော့ပေါ်လာခြင်းရှိဘူးကျွန်တော်တို့စောင့်နေတော့ဟုတ်တယ်ဆိုရင်ကတော့36ဦးပေါ့
36ယောက်ကပျောက်ဆုံးနေတဲ့အကြောင်းသတင်းပို့တဲ့စင်းသာဖြစ်ပြီးစင်းရင်ပေးသွင်းသူမရှိဘဲပျောက်ဆုံးနေသူတွေလည်းရှိနေတာကြောင့်ပျောက်ဆုံးသူရေအတွက်ဟာ40ကျော်နိုင်တယ်လို့ဒေသခံတွေကပြောပါတယ်ဖားကံမျိုးတွေကကျောက်စိမ်းမော်ရီမှာမြေပြိုတဲ့အတွက်ဒေဆုံးမှုတွေမကြကနာဖြစ်ပွားလေရှိပါတယ်2015ခုနှစ်နိုဝင်ဘာလကနေဒီကနေ့အထိအနည်းဆုံး18ကြိမ်ဖြစ်ပွားခဲ့ပြီးစင်းရင်ကောက်ယူရရှိတဲ့ဒေဆုံးသူစုစုပေါင်း990ကျော်ရှိပြီဖြစ်ပါတယ်။အဆိုးဆုံးမြေပြုံမှုကတော့2020ခုနှစ်ဇွန်လနေ့မှာဖြစ်ပွားခဲ့တဲ့ဝေခါမော်ပြိုကျမှုပါ။အဲ့ဒီဖြစ်စဉ်မှာသေဆုံးသူ182ယောက်ရှာဖွေတွေ့ရှိခဲ့ပြီးပျောက်ဆုံးသူ19ဦးရှိခဲ့ပါတယ်။ဖားကန်ဒေသမှာအခုလိုလူတွေသေဆုံးရတာဟာအစိုးရဆက်ဆက်သားမကကချင်လက်နက်ကိုင်အဖွဲ့နဲ့ကုမ္ပဏီကြီးတွေကတာဝန်ယူမှုတာဝန်ခံမှုမရှိဘဲကြောက်စိမ့်သူပေါ်တာကြောင့်ဖြစ်တဲ့အကြောင်းကချင်လူထုအခြေပြုအဖွဲ့16ဖွဲ့ပါဝင်တဲ့ကချင် National Forum ကထောက်ပြထားပါတယ်ဒီလိုဖြစ်ဆိုးတွေထပ်မံမကြုံတွေ့စေဖို့အတွက်ကြောက်စိမ့်သူပေါ်ရာနဲ့စီမံခန့်ခွဲဓာတ်တွေကိုစနစ်တကျလှုပ်ဆောင်ဖို့လိုတဲ့အကြောင်းလဲကချင် National Forum ကတိုက်တွန်းထားပါတယ်ခင်ဗျာ
ဖကမြေပြိုတဲ့နေရာကနေဒီကနေ့အလောင်းတွေထပ်မံတွေ့ရှိတဲ့သတင်းကိုကိုသင်းတိုက်ဦးတင်ပြပေးခဲ့တာပါခင်ဗျာပြည်အမေရိကန်တန်းကနေပုံထုံးနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးတော့မှာခင်ဗျာ
VOA American အတန်းရဲ့သတင်းမှန်သတင်းများတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြိုင်ရက်ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ blue mark အပြာရောင်အမှတ်လေးပါတာပြည်ပြည်ကြီးကျမတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အဆင့်ကြိုးစားနေပါတယ်ခင်ဗျာ
တော်ရရှိနေခုနားဆင်နေကြတာကတော့ VOA မြန်မာဘိုင်းရဲ့ဗုဒ္ဓနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာဆိုရင်တော့အက်ဒီတာနဲ့ဆွေးနွေးကန်လူထုနဲ့ကျန်းမာရေးအားကစားကဏ္ဍစတဲ့အပတ်စဉ်အစီအစဉ်တွေကိုတင်ပြပေးသွားဖို့ရှိပါတယ်ဒါတွေမတင်ဆက်ခင်အခုအရင်ဆုံးချင်းပြည်နယ်အတွင်းမိုးသည်ရေကြီးမှုတွေကြောင့်မြေပြုံးမှုတွေဖြစ်နေတဲ့သတင်းကိုတင်ပြပေးခြင်းပါတယ်ချင်းပြည်နယ်မတူပီမြို့မှာမိုးရွာသွန်းတဲ့အရှင်ကြောင့်ရေကြီးမြေပြိုတာတွေရှိနေပြီးနောက်ဆက်တွဲမြေထပ်ပြိုနိုင်တဲ့အနေအကြောင်းမတူပီဟာခါလမ်းမအသွာအလာတွေမလုတ်ကြဖို့ဒေသခံကာကွယ်ရေးအဖွဲ့တွေကသတိပေးထားပါတယ်မြေပြိုတဲ့လမ်းပိုင်းကမတူပီမြို့အတွက်ကုန်စည်စစ်စစ်နဲ့အဓိကလမ်းကြောင်းတွေဖြစ်လို့မြို့တွင်းကုန်စည်ပြတ်လတ်မှာကိုလည်းစိုးရိမ်နေကြတဲ့အကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးမအေးတနာကျော်ကတင်ပြပေးပါမယ်ခင်ဗျာ
ချင်းပြည်နယ်မှာအခုလပိုင်းနဲ့မိုးရွာသွန်းတဲ့အချိန်ကြောင့်မတူပီဟာခါကားလမ်းမတချို့နေရာတွေမှာမြေပြိုပြီးတော့ပျက်စီးတာတွေဖြစ်နေလို့ခီးသွားလာတာမျိုးမလုပ်ဖို့ကိုမတူပီမြို့နယ်ကာကွယ်ရေးအဖွဲ့ CDF ကထုတ်ပြန်ထားပါတယ်။သွားလာလို့မရလောက်အောင်လမ်းမအချိန်တွေဆိုးရွားနေလို့မတူပီ CDF ကတာဝန်ရှိသူတူအခုလိုပြောပါတယ်
။ပြိုပြက်နေတဲ့နေရာကတော့ဒီမတူပီနဲ့ဒီဟာခါလမ်းအကြားပေါ့ရကမ်းမြောင်နဲ့လုံထိုးရွာအကြားပေါ့ဒီလေးစင်လောက်ရှိတဲ့လမ်းကိုလုံးဝတောင်ကျရေကြောင့်အကုန်လုံးပျက်စီးသွားတာရှိတယ်လုံးဝကျူးပြီးလုံးမရတဲ့နေရာတနေရာပေါ့ဒီပင်ကြတဲ့နေရာတွေကတော့ရှိသေးတယ်မိုးတာဆက်လက်ဒီတပတ်နှစ်ပတ်တော့ဆက်လက်ရွာရင်တော့ကျိုးမြဟာတွေရောတော်တော်လေးများတယ်ဆိုတော့တောင်ကျရေတွေကညောင်းမှမစည်းစင်းတော့ပင်နဲ့ညောင်းတွေအကုန်လုံးပိတ်တော့ကားလမ်းတိုင်းပဲဒီရေရစီစင်းနေတော့လမ်းတော့တော်တော်လေးပြစ်တဲ့နေရာတွေတော်တော်လေးများတယ်ဆိုပြီး
အခုပြည့်စင်းနေတဲ့လမ်းတွေကိုရှောင်ကွင်းပြီးတော့သွားလာဖို့ကလည်းလောလောဆယ်အဆင်မပြေတဲ့အကြောင်းဆိုပါရစ်။မတူပီမြို့ရင်းထဲမှာကုန်စည်စီးဆင်းနိုင်ဖို့မင်းတပ်လမ်းနဲ့ဟာခါလမ်းကိုအဓိကထားအသုံးပြုနေရတာပါ။တိုက်ပွဲအခြေအနေတွေကြောင့်မင်းတပ်လမ်းမှာခီးတဲ့ကားတွေပဲအသွာလာများပြီးတော့ကုန်စည်အတွက်ကဟာခါလမ်းကိုအဓိကအသုံးပြုနေရတာလို့ပြောပါရစ်။အခုလိုမျိုးမြေပြိုပြီးတော့လမ်းပြတ်တာတွေရှိနေလို့ဒေတာရင်းမှာကုန်စည်ပြက်လက်မှာစိုးရိမ်နေရတယ်လို့လည်းမတူပီ PDF တာဝန်ရှိသူကပြောပါရစ်။
ဒီမိုးတွင်းဆိုရင်တော့မှအရင်ကမင်းတလန်းနဲ့တရက်နှစ်ခီးကိုဒီဟခလန်းကနေတော့အခု၃လရက်လောက်ကြာတယ်ဆိုတော့နောက်ခုလမ်းပြတော့လုံးဝဒီရှေ့တိုးလို့မရနောက်ဆိုးလို့မရအခြေအနေတွေဖြစ်လာတော့မြို့ပေါ်နေပြည်သူတွေတော်တော်တော်လေးအခက်တွေ့မှာဆိုတော့ကုန်စည်ရတက်တာကတော့ထားလိုက်ပါအောင်လုံးဝကိုဒီကုန်စည်ရတော့ကုန်စည်ရရောက်နိုင်တော့မှမဟုတ်ဘူးဆိုတော့မင်းတလန်းကိုပဲကျွန်တော်တို့ဘယ်လိုနည်းနဲ့အပြန်အသုံးပြုမလဲဆိုတဲ့ဟာတွေတော့ဒါရှိလိမ့်မှာပေါ့ဒီမင်းလမ်းဖက်ကလည်းအခုပြက်တာတွေတော်တော်လေးများတော့ကြည်တူတွေတက်တော့တော်တော်လေးဒုက္ခရောက်မှာဟုတ်ကဲ့
ပြက်စီးသွားတဲ့လမ်းတွေကိုပြုပြင်မှုကကုန်ကြစီအတော်လေးများလို့လက်တလုံးမှာပြင်ဆင်မှုမတက်နိုင်ပေမဲ့ကုန်စီပြန်ဝင်အောင်လို့နီလန်းစာစီစဉ်ဆောင်ရွက်သွားမယ်လို့လည်းဆိုပါတယ်ဒီကနေ့မတူပီလမ်းမှာသွားလာခဲ့တဲ့သူတို့ကတော့ခက်ခဲသွားလာခဲ့ရကြောင်းခုလိုပြောပါတယ
်လမ်းကတော့တတော်ကိုဆိုးတယ်ဗျာဒီလမ်းပိုင်းကလေဒါကြောင့်လည်းဆိုတော့လမ်းတွေကတအားပြူတယ်ဒီတော့မှဒီဆပ်နဲ့ဒီတော့မှမဖြစ်ကလေးဒီနေ့မနေ့မှပြန်လာတာမြေပြူတာတော့ဒီဟိုပါဗျာတော့ရှောက်ပြေပြူတာပေါ့အလင်းနဲ့အများပေါ့နော်ဟိုကားသမားကြီးကလည်းတွိုင်းလာရင်းနဲ့ဇွားလူကြီးအပူကြီးခေါ်အဲ့လိုပေါ့ကြီးကြီးကြီးကိုအပူကြီးခေါ်ပြီးတော့မှတွားလို့ရအောင်ဖြည့်ချင်းကြတဲ့ကြံစည်တာရှိတယ်ဗျာတခြားလမ်းကြောင်းကိုရွေးလို့မရဘူးဗျာ။ဘာကြောင့်လဲဆိုတော့ဒီတလမ်းမျက်စီတာဆိုတော့လေဒီတန်းကြောင်းပေါ်မသွားရင်ဘယ်လို့မှသွားပြန်လာမရှိဘူးကြိုး။အဲကျွန်တော်တို့သွားတော့ဒီလိုပေါ့ဗျာ။သွားပြီဆိုတော့လေဒါကားလေးနဲ့ဆိုတော့မလွတ်တဲ့နေရာကြီးကြောက်ခဲပြီးဆင်းဖဲသို့ဆိုတော့လုံးကြီးကြီးပြိုကြတာဒီပါဒီအဲ့လိုလူကြီးနဲ့ဝိုင်းဖယ်ပြီးဆက်မနောတာပေါ့
။ချင်းပြင်းနဲ့မှာမိုးကြီးပြီးတော့တောင်ကျရေကြောင်းကားလမ်းမြေပြိုတာနဲ့လမ်းပိုင်းပျက်စီးတာတွေရှိနေလို့ဟာခါမတူပြီလဲအသွားလာတွေမလုတ်ဖို့ကိုသတိပေးထားတာပါ။အခုဩဂုတ်လတွေမှာမိုးများတဲ့အချိန်ကြောင့်မြန်မာနိုင်ငံတဝန်းအနိုင်ပိုင်းဒေသတွေမှာရေကြီးရေရှမ်းတဲ့တန်းကြုံတွေ့နေရသလိုအထက်ပိုင်းဒေသတချို့မှာလည်းတောင်ကျရေကြောင့်လမ်းပိုင်းပျက်စီးတာတွေရှိနေတာဖြစ်ပါတယ်
။ချင်းပြည်နယ်အတွင်းမိုးတဲရေကြီးမှုတွေကြောင့်လမ်းမဆက်သွယ်ရေးခက်ခဲနေတဲ့အကြောင်းကိုမအိတ်တနာကျော်တင်ပြပေးခဲ့တာပါခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့အက်ဒီတာနဲ့ဆွေးနွေးခွင့်အစီအစဉ်နဲ့စပါမယ်။အရေးပေါ်ကာလသတ်မှတ်ချက်တိုးချဲ့လိုက်တာဘာကြောင့်လဲဘာတွေဆက်ဖြစ်လာနိုင်တယ်လဲဆိုတာကိုမမျှတဲ့စင်အောင်ကအက်ဒီတာဦးကျော်စံတာကိုမေးမြန်းတင်ပြပေးထားပါတယ်ခင်ဗျာ
။မင်္ဂလာပါဦးကျော်စံတာရှင်
။မင်္ဂလာပါအမျှစင်
ဟိုစက်ကောင်စီကဒီရပိုင်းအတွင်းမှာပဲပေါ့နော်နိုင်ငံတော်အရေးပေါ်ကာလာကိုထပ်ပြီးတော့တက်တန်းတူလိုက်ပါတယ်နိုင်ငံတည်ငြိမ်အေးချမ်းမှုမရှိသေးတဲ့အတွက်လိုအပ်လိုတက်တန်းတူရတာလို့ပြောပါတယ်ဒီပေါ်မှာဘယ်လိုသုံးသပ်ပြီးပါမလဲနိုင်ငံတော်တည်ငြိမ်အေးချမ်းမှုမရှိသေးဘူးဆိုတာမှန်ပါတယ်ဒါပေမဲ့မေးရမယ့်မေးခွန်းကအဲ့လိုနိုင်ငံတော်တည်ငြိမ်အေးချမ်းမှုမရှိအောင်ဘယ်သူကလုပ် ပြည်ပြင်လာမယ်ရှိဦးအေဂျင့်ဆက်သွားမယ်လို့ရန်ပြောလင်းထားကြတဲ့အချိန်ဖြစ်ပါတယ်အဲ့ဒီအချိန်မှာအဲ့ဒါကိုဖျက်သိမ်းပြီးတော့သူတို့အာနာသိမ်းလိုက်ကြတဲ့အနိုင်ငံတော်တင်ငင်အေဂျင့်မှုကဖျက်ပြသွားခဲ့ပြီးဖြစ်ပါတယ်ဆိုတော့အခုလည်းပဲနိုင်ငံတော်တင်ငင်အေဂျင့်မှုကမရှိတာအမှန်ပါပဲသူတို့တင်ငင်အေဂျင့်ကခုမှလောက်တာမှမရှိတာသူတို့လုပ်နေတဲ့များဟာနိုင်ငံတော်တင်ငင်အေဂျင့် ဟုတ်သမျှကိုသူဟာရန်သူလိုသဘာဝပြီးတော့အကျံဖက်ပြီးတော့နှိတ်ကွနေတယ်ဆိုတော့ဘယ်လိုမှတင်ရင်အေဂျင်နာစီယာအကျောင်းမရှိဘူးလို့ထင်ပါတယ်ဆိုတော့ပြန်ကောက်ရရင်တော့တင်ရင်အေဂျင်မှုမရှိအောင်မရှိဘူးဆိုတာမှန်တယ်မရှိအောင်လုပ်နေတာကဘာတူလဲဘာကြောင့်လဲဆိုတာကိုစစ်ဆေးရမှာဖြစ်တယ်လို့ထင်ပါတယ်
ဒီ2020အေပီလာတော့ရေးပေါ်ကာလတက်တန်းကနှစ်နှစ်ထက်ပိုပြီးတော့မကြနိုင်လောက်ဘူးလို့ဗိုလ်ချုပ်ဇော်မင်းထွန်းကနေပြီးတော့ပြောခဲ့ဘူးပါတယ်2019ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်4နှစ်5မှာဒီရေးပေါ်ကာလကိုချောက်လတက်တန်းနှစ်ကြိမ်တိုးနိုင်တယ်လို့ဖော်ပြထားပါတယ်အဲ့တော့ဒီပေါ်မှာရောဘယ်လိုပြောချင်ပါလဲ
သူတို့စစ်တပ်လူကျင်သလိုဆွဲလို့ရအောင်လုပ်ထားတဲ့ဖွဲ့စည်းပုံတို့ပြောရမှာဖြစ်ပါတယ်သူတို့စစ်အာဏာတစ်တပ်ကိုအာဏာရအများကြီးပေးထားတယ်တတိယဥပဒေရဆိုရင်သူတို့လူကျင်တဲ့အာဏာရကိုအကုန်လုံးယူထားပြီးဖြစ်တဲ့အတွက်ကြောင့်စစ်စကားနောက်ထပ်အာဏာသိမ်းရမှာရှိတော့ဘူးဆိုပြီးတော့ကိုတွက်ခဲ့ရတာလို့ဒီလိုပါလေအဲ့ဒါကိုလည်းသူတို့
တထံထားတဲ့ဥပဒေအရရေကောက်တင်မြောက်ထားတဲ့သမ္မတကိုပဲအိမ်သွားပြီးတော့အတင်းလက်မှတ်ထိုးခိုင်းမထိုးဘူးညင်းတော့ဖမ်းဆီးခေါ်ဆောင်လာတယ်ပြီးတော့ထောင်ထဲထဲတဲ့နောက်သူတို့ကတက်ပြီးတော့အစိုးရဖွဲ့တယ်ဆိုတော့ဒါရီကတော့2018ခုနှစ်ညီရက်လားဆိုတော့လည်းမေးရစီပါတယ်ဆိုတော့အခုလည်းပဲသူတို့က2019ပဲကိုကားပြီးတော့ဒီဥပဒေရလုံနေပါတယ်လို့ပြောတယ်အဲ့ဒီမှာလည်းတနေရာမှာချောက်လနှစ်ကြိမ်နဲ
young tour by Napionio. Didn't they ever not be Mamuba would do Lova Jambiavi said Duni Mavelo Isawa. Through another thing at the Miale, Beromas Laman chained him Chiraman Huba.
Buddhus of Mintoa, but my zone, I didn't nip bed, tap with him, Jan Bure. Together, and I think the Namadruja had to knit. ထိုင်ထားမလို့ပြောတာပါဆောက်တော့အဲ့တော့နှစ်နှစ်ဖြစ်သွားတယ်သူတို့စကားကိုလည်းမယုံကြဘူးနောက်တစ်ခါဦးထပ်ထပ်တက်တူလာတယ်ဆိုတော့သူတို့ဆက်ဒူးချင်းသူတို့တူးနေမှာပဲဒီကိစ္စကတော့ဆိုတော့သူတို့ရွေချက်ကတော့ဘာဖြစ်နိုင်လဲဆိုလို့ရှိရင်နှစ်ထောင်နဲ့နှစ်ဆယ်နဲ့လေးကြရင်နှစ်ထောင်နှစ်ဆယ်ဒုံကလုခဲ့ရွေးကောက်ပွဲစက်တန်းဟာလေးနှစ်ကြာသွားပြီဆိုတော့အဲ့ရွေးကောက်ပွဲရက်လာဟာဒ အဲ့ဒါသူတို့ဟာစစ်တမ်းအကြောင်းမျိုးပြပြပြီးတော့တူးတူးနေတာဖြစ်တယ်လို့သုံးသပ်မှာဖြစ်ပါတယ
်။ဒါပေမဲ့အခုအနေထားပါဟိုစစ်ကောင်စီအနေနဲ့ထပ်ပေါက်ပိတ်နေတဲ့အနေထားမျိုးလို့လည်းပြောလို့ရပါတယ်နော်။နောက်ဟိုနိုင်ငံတကာဖိအားတွေကလည်းတဖက်အဖက်ဖက်ကနေပြီးတော့ပေးနေတဲ့အချိန်မျိုးမှာဒီလိုတက်တန်းထက်တိုးလိုက်တာပို့ပြီးတော့ဂျင်းတဲ့ချက်ထဲကိုရောက်မသွားနိုင်ဘူးလား။
ညစဉ်ကထွက်ပေါက်ပိတ်နေတဲ့အနေထားဆိုတော့ထွက်ပေါက်ပိတ်နေတာမှန်ရဲ့လားထွက်ပေါက်မရှိဘူးလားသူတို့ကနေကထွက်ပေါက်ကိုမှမထွက်တာလို့ပဲကျွန်တော်ပြောချင်တယ်ထွက်ပေါက်ပိတ်နေသလားအဲ့ဒါမေးစရာသိဒီမှာလည်းမေးခွန်းတစ်ခုဖြစ်ပါတယ်သူတို့ထွက်ချင်းထွက်လို့ရသားပဲသူတို့ကနေကထွက်ပေါက်ပိတ်တာကိုလူချင်းနေသလားစောစောကပြောသလိုပေါ့ထွက်ပေါက်ပိတ်ထားရင်သူတို့အာဏာသုံးရလုံးပေါ့ဥပဒေပြူရေးတရားစီရင်ရေးအုပ်ချုပ်ရေးအကုန်လုံးကိုသူတို့ပဲချုပ်ကံပြီးတော့အာရရှင်စတင်နဲ့ထင်သူလို့လို့ရနေရပဲစီးပွားရေးကအစဆိုတော့သူတို့ဒီအခြေအနေမျိုးကိုသူတို့နှစ်သက်နေလို့တင်းမင်းတကမထွက်တာထွက်ပေါက်ပေးအောင်သူတို့လုံနေတာလို့လည်းပဲတစ်ဖက်ကစဉ်းစားလို့ရတယ်ဆိုတော့ပြောတာပါเนาะဆိုတော့လူတချို့ကတော့ထွက်ပေါက်ပိတ်တယ်ထွက်ပေါက်ပိတ်တယ်သုံးသပ်ကြတယ် yes အဲထွက်ပေါက်ပိတ်တယ်ဆိုတော့သုံးသပ်ကြတဲ့အတူတစ်ဖက်မှာလည်းပဲထွက်ပေါက်ပေးအောင်သူတို့လုပ်ပြီးတော့သူတို့ထင်ရကိုလုံနေရဆိုပြီးတော့စဉ်းစားစရာလည်းဖြစ်လာပါတယ်ဆိုပိုးပြီးဂျင်းတဲ့ကြက်ထဲမရောက်မလာဘူးလားအခက်ခဲမှန်ပါတယ်တကယ်အခက်ခဲပို့တွေ့လာမှာပြည်သူလူထုသာဖြစ်ပါတယ်သူတို့အတွက်အခက်ခဲပါမှမတွေ့ပါဘူးသူတို့လုံချင်တာလုံနေတာပဲသူတို့လုံလို့ရပါတယ် ဒါပေမဲ့ပြည်သူလူထုမှာရှားဖို့နေဒုက္ခဒါဒီမတင်တတ်တဲ့စနစ်လည်းဥမာနေရတာအာနာရှင်လည်းဥမာနေရတာနောက်ပြီးတော့ဥင်ဆုံးပြစ်ပြီးထွက်ပြရတာသာတော်ဝဲမြတ်တော်ဝဲမိသားစုတွေနဲ့သာသမီတွေဝေးခွာအများကြီးဒုက္ခတွေကြုံရပါတယ်ဆိုတော့ပြည်သူကတော့ဒီနေ့ကြက်ထဲကိုဆက်ပြီးရောက်နေမှာသိကြတယ်သို့တော်လည်းပဲစစ်ကောင်စီရဲ့ရောက်မယ်လို့ကျွန်တော်မထင်ပါဘူးခင်ဗျာ
အခုဒီချိန်နဲ့ဆိုရင်ပေါ့ဒါဒီလိုရေးပေါ်ကာလောက်တက်တန်းတိုးလာတာ၄ချိန်ရှိပါပြီဒီလိုအချိန်ချင်းတိုးနေတာကအဖြေပါလားဒီလိုတိုးလိုက်တဲ့အတွက်တစုံတရာတိုးတက်မှုရှိလာမှာလားအဲ့ဒါအဲ့ပေါ်မှာရောဘယ်လိုပြောပြချင်ပါလဲ
တိုးတက်မှုကအဲ့ဒီတော့တကယ်တမ်းတိုးတက်မှုရှိလာမလားဆိုရင်ပထမတစ်ချိန်တည်းဒုတိယတစ်ချိန်တစ်ဖြည်းဖြည်းတိုးတက်လာတာရိပ်ရိပ်ရိပ်မြင်ခဲ့ရတယ်ဆ ပူတူတက်လာသလားပူပြီးတော့သာဆုပ်ဆုပ်ဆုပ်ဆုပ်ဆုပ်ရောက်ကြဆင်းတော့ရဲ့ဆိုတော့ပထမတည်းရဲ့ဒုတိယကြီးမှာပူဆုပ်တယ်တတိယကြီးပူဆုပ်တယ်စုထကြီးပူဆုပ်နောက်တစ်ဖြည်းဖြည်းတော့တက်မလာအဲ့ရောဆိုတော့စဉ်းစားရတယ်တက်ပြီးတော့လွယ်ကူရဲသုံးသပ်ချက်ပါပဲ very simple logic ပေါ့ဆက်ပြီးတော့ကြားမဲ့အခြေအနေရှိတယ်လို့ပြောအောင်မှာဖြစ်ပါတယ်ဆိုတော့အဲ့လိုပြောရတာလည်းပဲသိအဆိုးမြင်တာပဲလို့ပြောခံရဝေဖန်လည်းခံရမှာပါပဲတကယ်တော့တကယ်တမ်းစဉ်းစားကြည့်ရင်လည်းပဲနေနာကြီးကောင်းတဲ့အခြေအနေဆက်လက်ပြီးတော့ဒါကြားစင်းသွားမဲ့အခြေအနေတွေ့နေရပါတယ်တွေ့တက်လာစရာတော့
မမြင်ပါဘူးအဲ့ဆိုရင်ဒီလိုကြဆင်းသွားတဲ့အခြေအနေကနေပြီးတော့ပြန်ပြီးတော့ဟိုတိုးတက်လာအောင်ပြေလည်လာအောင်ဘယ်လိုနီးလန်းရှိပါမလဲသိလွယ်ကူပါတယ်နီးလန်းဟာဒါဆန္ဒရှိရင်နီးလန်းဖြစ်တာပဲလေဆိုဝေးရှိရင်ဝေးရှိရဆိုတာသိကြပါတယ်ပထမဆုံးကဒါ violence ကိုရက်လိုက်အကြံဖက်မှုတွေကိုရက်လိုက်ရက်လိုက်ပြီးတော့မတရားဖန်ဆီးထားတဲ့လူတွေထောင်ချတဲ့လူတွေလွှတ်လိုက်ပြီးတော့သဘောယိုးနဲ့ပြည့်စုံဆွေးနွေးလိုက်ပါဒီလိုလွှတ်ပါဒီလိုလွှတ်ပါစစ်ကောင်စီကမှမလိုက်တာပါဘယ်တက်နိုင်မလဲဆိုတော့သူတို့တဲ့ထွက်ပေါက်ရှိတယ်သူတို့ဆိုတော့ဒီဟာထွက်ပေါက်ပါပဲဒီဟာကိုသွားလိုက်ရင်လွယ်လွယ်လေးပါပဲဆိုတော့သူတို့မလုပ်တာကတော့လွယ်လွယ်လေးဆိုတော့ ဒီလိုထိုင်ပြောနေုံနဲ့ပြည်တဲ့ကိစ္စတော့မဟုတ်ပါဘူးအများကြီးသူတို့ချိန်ယူနိုင်ရမယ်ဒါပေမဲ့လုံနိုင်တဲ့နီလန်စီနေပါတယ်အဲ့လိုလုံရင်ဖြစ်မယ်မလုံဖဲနဲ့နေပြီးတော့ဒီလိုကျင်းလေးကြက်ထက်မှာပဲသူတို့ဆက်နေမယ်အနာထက်ပြီးတော့ထိန်းချုပ်ထားမယ်သူတို့စက်တန်းနေကျင်တဲ့အထိဆိုရင်တော့ဘယ်လုံးမှတတ်နိုင်မှာမဟုတ်ဘူးလို့ပဲစိတ်မကောင်းစွာနဲ့ပြောမှဖြစ်ပါတယ်နောက်ထပ်မေးချင်
တာဟာတကယ်ပဲတိုက်ဆိုင်မှုလို့ဆိုနိုင်မှာလား
အဲအဲ့မှာတိုက်ဆိုင်မှုလို့ဆိုနိုင်ပါတယ်သို့တော်လည်းပဲတိုက်ဆိုင်အောင်တမင်တကာလုပ်တယ်လို့ဆိုရင်ပူမှန်နိုင်မယ်လို့ပဲပြောချင်ပါတယ်ဘာကြောင့်လဲဆိုတော့သူတို့ဟာဘာသာရေးနဲ့လုပ်ပြခြင်းအပြင်သူတို့လူရက်ကိုလူလူပို့ပြီးတင်ညွတ်လာမယ်ဆိုတဲ့ဆန္ဒမျိုးသူတို့ပြောလင်းချက်မျိုးရှိပါလိမ့်မယ်ဘာသာရေးကိုနိုင်ငံရေးအတွက်မဆုံးရဘူးလို့တော့အတိအကျပြောဖို့ခက်ပါတယ်ဒါ theory ရဲ့အများကြီးပါပဲတချို့ပုဂ္ဂိုလ်တွေဆိုရင်ဘာသာရေးနဲ့နိုင်ငံရေးကိုခွဲပြုတ်လို့မရဘူးပြောတဲ့ပညာရှင်အများကြီးပါကျွန်တော်စိတ်ထဲမှာစွဲနေရမဟာမဂန္ဒီရဲ့ပြောကြားချက်တစ်ခုဖြစ်ပါတယ်ဘာသာရေးဟာနိုင်ငံရေးအတွက်သိဆုံးကြရတယ်ဘာသာရေးကစွန့်စင်တဲ့စိတ်ပန်းဆိုင်ရာနူးညံ့စိတ်မွေးရဲ့စိတ်ထားသဘောထားကြည့်မှု characteristic တွေဘာသာတရားတိုင်းမှာဒီဟာသင်ပြထားတာရှိပါတယ်ဆိုတော့ဒီဟာကိုယူပြီးတော့နိုင်ငံရေးမှာသုံးနိုင်တော့စိတ်အဆုံးတက်တာပေါ့လေဆိုတော့အဓိကအရေးကြီးတာကတော့ဒီဘာသာရေးကိုအသုံးချတာဟာစိတ်ကောင်းစေတနာနဲ့အမှန်အတွက်အသုံးချသလားသူတို့မဟုတ်သူလုပ်ချင်တာမတရားလုပ်ဖို့အတွက်အသုံးချသလားနမူနာတစ်ခုပြောမယ်စိတ်ထဲမှာပေါ်လို့ခက်ကြမ်းကြမ်းဖြစ်ကောင်းလဲသီးခံပေါ်လေဟိုဆက်တန်းစင်မင်းကိုလာတတ်တဲ့သွန်နုတ်သူဟာသင်္ကန်းကြီးကိုယုံလာခဲ့တာပဲဆိုတော့ဒီလိုကြီးဒီမျိုးမှသင်္ကန်းကိုယုံပြီးတော့ဘာသာရေးကိုအသုံးချရဲဆိုတော့လုံးဝမဖြစ်တင်တဲ့ကိစ္စပါသို့တော်လည်းပဲတကယ်တမ်းကောင်းအောင်လုပ်တဲ့အချိန်မှာဘာသာရေးအခမ်းအနားလုပ်တဲ့ဆိုတော့ဘာမှပြောစရာမရှိပါဘူးဆိုတော့အခုကတော့သူတို့ကတမင်တကာရည်ရွယ်ချက်နဲ့တိုက်တဲ့ဆိုင်လုပ်တာဖြစ်နိုင်ပါတယ်သူတို့ရဲ့ရည်ရွယ်ချက်စိတ်စိတ်နာပေါ်မှာအများကြီးမူတည်လိမ့်မယ်လို့ပဲပြောချင်ပါတယ်ပြောချင်တယ
်အဲ့တော့ဒီလိုလုပ်တော့ကောဟိုဒီပေါ်မှာထိရောက်မှုရှိပါမလားတစုံတရာပြည်သူကလက်ခံလာပါမလ
ားအဲ့ဒါအရေးကြီးဆုံးပေးပါမယ်ပြည်သူလူထုကလက်ခံရင်ဖြစ်မယ်ဆိုကုနာပြောတဲ့အခြေအနေကပြည်သူတွေကလက်ခံမလားအဲ့ဒါကအဓိကပါပဲပြည်သူကလက်ခံတယ်ဟာကောင်းတဲ့အလုပ်ပဲဒီဟာပြင်ကောင်းတယ်လို့ယူဆရင်တော့လက်ခံမယ်ဒါပေမဲ့လက်ရှိအခြေအနေမှာတကယ်တမ်းသူတို့အတွက်အကျိုးကျေးဇူးကောင်းတာတွေတစုံတရာခံစားနေရတယ်ဆိုရင်တော့ပြည်သူကတော့ကောင်းတယ်လို့ Tadu Koja Mave, so a group of Pidu Rebellu Kanzani others at the other time of Esra, Pidu Sumpia, Sumpia, Pedro Piovia.
Okay, Ba, Jesu de Mario Joseph Dashi.
Okay, Jesu, Macomb, Linda Luna, Najali Mala, Sutation and Lua, as you took by the other.
ဥကျော်ဇန်တာနဲ့မမညာတဲ့စဉ်အောင်လို့စီစဉ်တင်ဆက်ပေးခဲ့တဲ့အဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ဗီဒီယိုအမေရိကန်တန်ကနေပို့ထူးနေညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုလည်းတင်ပြပေးပါဦးမယ်။ဒီတစ်ပတ်မှာတော့မိုးသက်ထန်တဲ့မိုးရာသီအချိ
အခုလိုမိုးရသည်မှာသတိထားရမယ်ယောဂတစ်ခုကတော့တွင်းလင်းတုပ်ခွေးယောဂပဲဖြစ်ပါတယ်တွင်းလင်းတုပ်ခွေးယောဂဟာယနေ့ကလေးတွေမှာအဖြစ်များပြီးယောဂဖြစ်စေတဲ့အဓိကအကြောင်းအရာဟာခြင်ကိုက်ခံရတာပဲဖြစ်ပါတယ်ယနေ့ကလေးတွေကိုခြင်ကိုက်မခံရအောင်သတိပြုကာကွယ်ထားမယ်ဆိုရင်တွင်းလင်းတုပ်ခွေးဖြစ်ဖို့ရခိုင်နှုန်းတွေရောကြာတော့နိုင်တယ်လို့တမတော်တခုဖြစ်သူတော်တော်အမှုအောင်ကြောင်းနိုင်ကအခ ဒီတုတ်ကွေးနာစီချောင်းဆိုးလေကြောင်းနာဒီယောဂတွေဖြစ်တယ်ပေါ့နော်ပြီးတဲ့ခါကျတော့ဒီရာသီဥတုအခြေအနေကြောင့်ပဲရင်ကျပန်းနာနဲ့ဆုပ်ဝေဒနာတွေတွေ့ရတယ်နောက်တစ်ခုအစားအစာနဲ့ရည်နဲ့နောက်တန့်ရှင်းမှုမရှိတဲ့အတွက်ကြောင့်ဝန်ရှောဝန်ပြက်ယောဂဝန်ကိုက်ယောဂတိုက်ဖိုက်ယောဂနောက်တစ်ခုအသေးအောင်သားဝါဒီယောဂပေါ့နော် ဒီယောဂာတွေနဲ့ပတ်သက်တဲ့ဟာတွေတွေ့ရတယ်။နောက်အင်းဆက်လို့ခေါ်တဲ့ဒီချင်းရင်တွေနဲ့ပတ်သက်တဲ့ယောဂာတွေပေါ့နော်။သူသဖြင့်တော့ချင်းကိုက်ခံရလို့ဖြစ်တဲ့သွေးလွန်တုတ်ကွေးယောဂာတို့နော်ဒီယောဂာတွေကမိုးရသီမှာဖြစ်များပါတယ်။အဲ့တော့ဒီမိုးရသီမှာဆရာတို့ချင်းရင်တွေပေါ်များတာပေါ့နော်။အဲ့တော့ချင်းထဲမှာဆရာတို့အီဒစ်အီဂျစ်တိုက်လို့ခေါ်တဲ့ရေကြီးရေသန့်မှာပောက်တဲ့ချင်း ကဒီသွေးလွန်တုတ်ကွေးဗိုင်းရပ်စ်ပိုးသက်ဆောင်ပါတယ်။ဒါကြောင့်မလို့သွေးလွန်တုတ်ကွေးယောဂကာကွယ်ဖို့အတွက်ကလေးရှိတဲ့မိဘတွေနဲ့မိမိကလေးငယ်တွေကိုဒီနေ့လည်နေခင်းမှာကြိုက်တဲ့ချင်းကြားပေါ့နော်။အကြိုက်မခံရအောင်ဂရုပုဖို့လိုပါတယ်။အဲ့တော့ကာကွယ်တဲ့နီးကတော့ချင်းမရှိအောင်ကိုယ့်ပတ်ဝန်းကျင်မှာချင်းမရှိအောင်ပြုလုပ်ခြင်းဟာအဓိကဖြစ်ပါတယ်။
ချင်းကိုင်းခံရအောင်ဂျူတေကာကွယ်တဲ့နေရာမှာချင်းမရှိအောင်လုဆောင်ခြင်းဟာအခြေခံအကြဆုံးဖြစ်ပါတယ်။ချင်းကိုင်းခံရအောင်ဂျူတေကာကွယ်တဲ့နေရာမှာချင်းမရှိအောင်လုဆောင်တဲ့နည်းလမ်းတွေအကြောင်းကိုကျွန်မရဲ့ဝန်ကြီးဌာနကလမ်းညွှန်ချက်ထုတ်ပြန်ထားတာတွေရှိပါတယ်။ချင်းပေါ့ပွားခြင်းမရှိအောင်လုဆောင်တဲ့နည်းလမ်းတွေအကြောင်းနှစ်ချက်ကိုတရားဥပဒေကျွန်တော်ကအခုလိုရှင်းပြပါတယ်။ဒီကျွန် င်ပို့တဲ့အခါမှာပိုးလောက်လမ်းလေးပြီးပေါက်လာတဲ့အခါမှာဆရာတို့ကသူ့ကိုလဲလှယ်ဖြစ်တာတို့ရေစင်းနဲ့ခတ်ထုတ်ပြစ်တာတို့เนาะတွန်ပြစ်လိုက်တာတို့ဒါတွေကိုဆောင်ရွက်ခြင်းအပြင်ဆရာတို့ကချင်မပေါက်အောင်ကာကွယ်ထားတယ်ပေါ့เนาะ
တကူကြီးလှုပ်ဆောင်ချက်အနေနဲ့လည်းမိဘအုပ်ထင်းသူတွေအနေနဲ့မိမိတို့ရဲ့ရေလွေးငယ်လေးတွေကိုချင်ကိုက်မခံရအောင်ကာကွယ်ထားကြရမှာပါချင်ကိုက်မခံရအောင်လုံဆောင်တဲ့တဲ့အချက်တွေအကြောင်းကိုရောင်းမောင်းကျွန်တိုင်းကအခုလို့ရှင်းပြပါပါတယ်
။နောက်တကူရေတကာရအနေနဲ့တော့ဒီမိမိရဲ့ရင်သွေးငယ်တွေကိုချင်းကိုက်မခံရအောင်အဝတ်စားလုံလုံချုံချုံဝတ်ပေးမယ်။နောက်လူအဝတ်စားနဲ့လွတ်နေတဲ့အရေပြားတွေမှာလိုအပ်လို့ရှိရင်ဆရာတို့က repellent လို့ခေါ်တဲ့ချင်းကိုက်စေးချင်းမလာစေးချင်းမနာစေးပေါ့နော်။ဆိုတော့ဒါလေးတွေကိုဆရာတို့ကလိန်ထားဖို့လိုနိုင်ပါတယ်။နေကင်းနေလေအိတ်တဲ့ကလေးတွေကလည်းချင်းတောင်နဲ့အိတ်တဲ့ပါတယ်။ဘာလို့လဲဆိုရင်ဒီသွေးလွှတ်တို့ကိုဖြစ်တဲ့ချင်းအများစုကနေကင်းကိုက်တဲ့ချင်းတွေဖြစ်ပါတယ
်။စာသင်ကျောင်းတွေဟာလည်းချင်းကိုက်ခံရဖို့အခွင့်အရေးများတဲ့နေရာတွေဖြစ်ပါတယ်။စာသင်ကျောင်းတွေမှာချင်းပေါက်ဖွားမှုညောင်းနေအောင်ဘယ်လိုလုပ်ဆောင်သင့်တယ်ဆိုတာတွေကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလို့ရှင်းပြပါတယ်
။အဲ့ဒီခါမှာဆရာတို့လိုအပ်လာတာကနော်ဒီကျောင်းတွေမှာလည်းလိုအပ်လာပါတယ်။ကလေးတွေပညာသင်ကြားကြတဲ့နေကင်းကျောင်းချင်းမှာနေကင်းချင်းမှာကိုက်တဲ့ချင်းဖြစ်တဲ့ကြောင်းဒီကျောင်းဆရာဆရာမတွေနဲ့သွေးလွှတ်တူကင်းနဲ့ပတ်သက်တဲ့အသိပညာတွေရှိဖို့လိုတယ်မိမိရဲ့ကျောင်းနီးသားတစ်ဝိုက်မှာချင်းမခိုကားအောင်ကြိုတင်ဆောင်ရွက်ထားရမယ်အဲ့တော့ဒီမကောင်းတဲ့ဒီသွေးလွှတ်တူကွေးကြောင့်เนาะဒီမကောင်းမှုဆိုပြီးတော့ကျောင်းကြားရင်ဒီကျောင်းရဲ့ပတ်ဝန်းကျင်ကိုဆေးဖြန့်ချင်းဆေးဖြန့်တန့်ရှင်းရေးတွေလုပ်ရမယ်ဒီနည်းအားဖြင့်ဆရာတို့ကကာကွယ်တဲ့နည်းစနစ်တွေကိုလည်းဆောင်ရွက်ရပါမယ်အဲ့တော့ဒီသွေးလွှတ်တူကွေးအသက်အန္တရာယ်ရှိတဲ့ယောဂဖြစ်ပါတယ်ဒါကြောင့်မလို့ဒီရာသီဥတုမှာအဖျားကြည့်မယ်ခြေလက်မှာနီဆက်ကလေးတွေပေါ်မယ်ချောင်းဆိုးတဲ့အခါမှာကော်ဖီပုံရောင်တွေအမ်းမယ်ခြေပြားလက်ပြားအေးမယ်ကနာမငြိမ်ဖြစ်မယ်စသည်အားဖြင့်ဒီလိုလက္ခဏာတွေတွေ့ပြီဆိုရင်တော့နီဆက်ရကျန်းမာရေးဌာနတွေအမြန်ပြတ်တာပြီးတော့သွေးလွန်တူကွေးရဲ့ ဟုတ်မဟုတ်စစ်ဆေးပြီးတော့ကုသမှုခံယူခြင်းအဖြစ်အသက်အန္တရာယ်ကနေကင်းဝေးနိုင်မှာဖြစ်ပါတယ
်။မိုးတဲထန်တဲ့မိုးရသည့်အချိန်ကာလတွေကိုရောက်ရှိနေပြီဖြစ်တာကြောင့်သွေးလွှတ်လွေကွေးရောဂါကိုလည်းကီးပြူကာဝယ်ထားဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်။ကျေးဇူးပ
ဒေါက်တာတန်သောစီစဉ်တင်ဆက်တဲ့လူထုနဲ့ကျန်းမာရေးစီစဉ်ကိုနားဆင်ကြကြရပါခင်ဗျာ။ VOA American တန်ကနေပို့ထိုးနေကြပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။သတင်းရှင်တို့အနေနဲ့ VOA မြန်မာပိုင်းကိုဝေဖန်အကြံပေးချင်ကြတဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာ bamis@voanews.com ကိုရေးသားပေးပို့လို့ရနိုင်ပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့နေ့စဉ်အတန်လွင်အစီအစဉ်တွေကိုလည်း Facebook နဲ့ YouTube လူမှုကွန်ရက်တွေကနေဓာတ်ရိုက်ကြည့်ရှုနားဆင်လို့ရနိုင်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အားကစားအစီအစဉ်ကိုတင်ပြပေးပါမယ်။အခုတစ်ပတ်အားကစားကဏ္ဍမှာတော့အီဂျစ်နိုင်ငံက Empower အမျိုးသမီးဘောလုံးအကယ်ဒမီနဲ့ဘောလုံးအကယ်ဒမီတည်ထောင်သူ Farida Salam အကြောင်းကိုကိုရန်နိုင်ကပြောပြပေးထားပါတယ်ခင်ဗျာ
။ဒါကတော့အီဂျစ်နိုင်ငံက Empower ဘောလုံးအကယ်ဒမီဖြစ်ပါတယ်။ဘောလုံးအကယ်ဒမီဆိုပေမဲ့သူကအီဂျစ်နိုင်ငံက main ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီးဘောလုံးအကယ်ဒမီဖြစ်ပါတယ်။အီဂျစ်နိုင်ငံကာရိုမြို့နောက်ဖက်ချမ်းကရှိတ်ဇာယက်စီးတီးဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်ဒီဘောလုံးအကယ်ဒမီကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Farida Salam ဆိုသူဖြစ်ပြီးတော့သူဟာငငယ်ကလေးကဘောလုံးကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါ Empower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်ဆိုတော့ဒီဘောလုံးအကယ်ဒမီကိုဘာကြောင့်လုပ်ဖြစ်တာပါလဲဒီဘောလုံးအကယ်ဒမီကိုစတဲ့တီထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Farida Salam ပြောတာကတော့
فكرة الأكاديمية جات لي من وانا صغيرة هو ان انا ما كنتش لاقي اكاديميات بنات
ဒီဘောလုံးအကယ်ဒမီလုပ်ဖို့စပြီးစိတ်ကူးရတာကတော့ကျမငငယ်ကလေးကရတာပါကျမငငယ်ကဘောလုံးကစားချင်တော့မိန်းကလေးတွေအတွက်တင်ပေးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူးဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တဲ့အကြောင်းတွေမှာကစားခဲ့ရတယ်ဒီတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူးဘောလုံးပွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအငဲတန်းပြောခံခဲ့ရတယ်ပြီးတော့ကစားတဲ့အခါမှာတော့ကျမမကစားချင်တဲ့နောက်တန်းတို့ဂိုးသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူးအဲ့ဒီတော့အဆင်မပြေဘူးအဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလုတ်ချင်တဲ့စိတ်ကူရခဲ့တာပါကျမအနေနဲ့ကတော့မိန်းကလေးတွေသူတို့မိန်းကလေးအချင်းချင်းစိတ်လွတ်လက်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလုပ်ပေးချင်တာပါပြီးတော့မိန်းကလေးတွေဘောလုံးကစားတာကိုအာရုံစိုက်လာစေချင်တာပ
ါ Farida Salam ဟာကနေဒါနိုင်ငံ Vancouver Island တက္ကသိုလ်ကနေအားကစားချမ်းမြေနဲ့ကုကာကျန်းခိုင်မှုပညာရည်နဲ့ဘွဲ့ရခဲ့တာပါတက္ကသိုလ်မှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသင်းမှာကစားခဲ့သလိုနောက်ပိုင်းမှာလည်းကြီးစားဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငယ်ငယ်ကတော့ဘောလုံးကိုအပျော်သားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမူဆွဲလမ်းရာကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ
်ဘာသာတရပ်ကိုရောနာ عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب الرياضه
جماعه အသက်7နှစ်အရွယ်မှာဘောလုံးစပြီးကစားခဲ့ရပါပထမတော့ကတော့ဝါသနာအရာအပျော်ကစားတာပါဒါပေမဲ့နောက်ပိုင်းမှာတော့ကျမဘောလုံးကစားရတာကိုတခြားဟာတွေထက်ပိုကြိုက်တယ်ဆိုတာသိလာပြီးအဲ့ဒီနောက်ပိုင်းကစဘောလုံးသမားဖြစ်ဖို့ကြိုးပမ်းခဲ့တာပါပထမတော့ကျမကျောင်းကအသင်းမှာစပြီးကစားခဲ့ပြီးတော့နောက်ပိုင်းမှာတော့ကျမတို့အသင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်အများဆုံးကတော့ Ramadan ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ပြစ်တာပါအဲ့ဒီမှာကျမကိုအတင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အတင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်။ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်။အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာပ
ါ။ကမ္ဘာတစ်ပတ်အမျိုးသမီးဘောလုံးပွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရည်ပန်းစားလာတာတိတ်မကြသေးတဲ့အပြင်စင်နာအပြင်နဲ့အမျိုးသားတွေကြီးဆိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးအကယ်ဒမီတွေတည်ထန့်ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။အေဂျင့်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကိုဆိုရင်1999ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘယ်လိုအခက်အခဲတွေရှိပါသလဲ
كره قدم نسائف مصر بتقابل صعوبات كتير منها طبعا ان الناس لسه مش
عارفه ايجي နိုင်ငံကအမျိုးသမီးဘောလုံးကတော့စိန်ခေါ်မှုအခက်အခဲတွေအများကြီးရှိနေပါတယ်အဲ့ဒီတည်းမှာတစ်ခုကတော့ ايجي နိုင်ငံမှာအမျိုးသမီးတွေဘောလုံးကစားတယ်ဆိုတာကိုမသိတဲ့သူတွေလည်းရှိနေတာကလည်းအကြောင်းတစ်ခုပါကျမတို့မှာအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းရှိတယ်ဆိုတာကိုမသိတဲ့သူတွေလည်းအတော်များများရှိနေတယ်လို့တိုင်ပွဲရှိတာကိုမသိတဲ့သူတွေလည်းအများကြီးပါအမျိုးသမီးတွေဘောလုံးကန်တာကိုမသိတဲ့သူတွေအများကြီးရှိပါတယ်။နောက်ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာဝစ်စုံတွေဖနက်တွေဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာနောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်။ပွဲတွေဆိုတဲ့နေရာမှာလည်းအီဂျစ်နိုင်ငံထဲမှာသာမကပြည်ပပွဲစဉ်တွေကစားဖို့လည်းခက်ခဲတာပါ။
အဘဘောလုံးအကယ်ဒမီမှာတော့အသက်5နှစ်ကနေ18နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်။ချောင်းနေအောက်တွေအတွက်သင်တန်းတွေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တူးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းတီးတန့်လေ့ကျင့်ပေးတာတွေအပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လည်းအင်တာနက်အွန်လိုင်းကနေစက်လေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါပြင်လူငယ်နည်းပြဖြစ်ခြင်းတဲ့သူတွေကိုလည်းလေ့ကျင့်ပြုထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါတယ်။ Empower World Germany နဲ့ပတ်သက်ပြီးတော့သင်တန်းသူ New World ကတော့
لما جيت الاكاديمي طريقه لعبي اتغيرت للاحسن
جماعه دي بولو اكاديمي ကိုရောက်လာပြီးတဲ့နောက်ကျမရဲ့ဘောလုံးကျွမ်းကျင်မှုနဲ့နီးစနစ်ပိုင်းတွေတိုးတက်လာပါတယ်။ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူ့ကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဓာတ်တွေကိုစဉ်းစားထားပြီးပါပြီ
Farid Salam ကတော့သူ့ရဲ့ Empower ဘောလုံး Academy ကို American, Britain, Germany နဲ့တောင်အာဖရိကနိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေဒုစရိုက်တဲ့လူငယ်ရှာဖွေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ထားပြီးအနာဂတ်လူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံးအကယ်ဒမီကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
။ကိုရနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ VO American တန်ခါနေဗုဒ္ဓနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ဒီကနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုမခင်လေးကတလဲပြောပြပေးပါအောင်မယ်ခင်ဗျာ
။ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့လူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွင်းရေးမှုချုပ်လည်းဖြစ်အရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာပေါင်းစပ်ညှိနှိုင်းရေးမှုလည်းဖြစ်တဲ့ Martin Griffiths ဟာမနေ့ကမြန်မာနိုင်ငံကိုရောက်ရှိလာခဲ့ပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့အတူစစ်ကောင်ဆောင်တချို့ကိုနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေမှာစစ်ကောင်စီရဲ့ကန့်သက်ပိတ်ပင်မှုတွေကိုဝေဖန်ပြီးအကူအညီတွေလွတ်လွတ်လပ်လပ်ပေးခွင့်ရဖို့ကုလသမဂ္ဂကတိုက်တွန်းနေချိန်မှာပဲလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂအကြီးအကဲနဲ့မြန်မာစစ်ကောင်စီတွေ့ဆုံတာဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးဆိုင်ရာကိစ္စရပ်တွေမှာပုံမပူပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့ကြတယ်လို့ထုတ်ပြန်ထားပါတယ်။နိုင်ငံတကာဖက်ရှင်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ HMN ရဲ့မြန်မာနိုင်ငံကလုပ်ငန်းတွေမှာအလုသမားအခွင့်အရေးချိုးဖောက်မှုတွေရှိနေကြောင်းစွပ်စွဲချက်တွေထွက်ပေါ်ခဲ့တဲ့အပေါ်စုံစမ်းစစ်ဆေးနေတယ်လို့ကုမ္ပဏီကပြောလိုက်ပါတယ်။စီးပွားရေးလုပ်ငန်းတွေကလူအခွင့်အရေးချိုးဖောက်မှုအခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတဲ့ဗြိတိန်ခြေစိုက် BHRRC အဖွဲ့ကထုတ်ပြန်လိုက်တဲ့အလုသမားအခွင့်အရေးချိုးဖောက်မှုနဲ့ပတ်သက်တဲ့အစီရင်ခံစာအတွက်စုံစမ်းစစ်ဆေးနေပြီးသက်ဆိုင်သူတွေနဲ့အတူပူးပေါင်းပြီးလိုအပ်သလိုပြုပြင်သွားမှာဖြစ်ကြောင်း HMM ကကြေညာချက်ထုတ်ပြန်ခဲ့တာပါ BHRRC အဖွဲ့ရဲ့အစီရင်ခံစာမှာတော့2022ခုနှစ်ဖေဖော်ဝါရီလကနေ2023ခုနှစ်ဖေဖော်ဝါရီလအတွင်းအလုသမားအခွင့်အရေးချိုးဖောက်မှု156ခုကိုဖော်ပြထားပြီးဒီအရင်နှစ်ကလည်း56ခုရှိနေရာကနေစစ်အာဏာသိမ်းပြီးနောက်ပိုင်းမှာပိုဆိုးလာတယ်လို့ထောက်ပြထားပါတယ်ရှင
်မခင်လေးကနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးခဲ့တာပါခင်ဗျာဗုဒ္ဓနေ့အတွက်အစီအစဉ်တင်ဆက်မှုတွေမကြခင်ပြည့်စုံတော့မှာပါဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Robert Bass တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇုံဝင်လိုက်ပါခင်ဗျာ VO American အတန်ရဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုကြကြရတာပါ VO မြန်မာပိုင်းအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်သရရှိမြန်မာကမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.